Welcome to the Voice of America in Burmese.
Mingla mne khin ma sha. Washington ni ro VOA American tan ga ni 2020 December 18 ye taw cha ni mne khin season rwe go Myanmar san lo chin mne 6 na yi ga ni 9 na yi thi line no meter 2440 ne 51 line la meter 190 rwe ga ni thau lwin pe ni ba bi. Chuma khin myo tat ba.ဒီမနေ့ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ဟာကိုရိုနာဗိုင်းရပ်စ်အကူအစက်ခံရတယ်လို့ပြင်သစ်အစိုးရကစစ်သည်ပြည်နေမှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။သမ္မတမှာကိုဗစ် -19 ရောဂါလက္ခဏာတွေစတွေ့ခဲ့ရတဲ့နောက်ဆန်းသက်ဆစ်ဆီးခဲ့တာဖြစ်ကြောင်းဖော်ပြထားပါတယ်။သမ္မတမက်ခရွန်ဟာပြင်သစ်နိုင်ငံမှာပြတ်ထန်းထားတဲ့ဥပဒေအတိုင်းခုနှစ်ရက်ကြာတည်ကြားခွဲနေထိုင်မှာဖြစ်ပြီးသူ့တာဝန်ဝတ္တရားတွေကိုအဝေးကပဲဆောင်ရွက်မှာဖြစ်ကြောင်းပြောပါတယ်။EU ဥရောပသမ္မတခေါင်းဆောင်တွေဟာအခုအခါမှာသူတို့မှာဒီရောဂါကူးစက်မှုရှိမရှိကိုစစ်ဆေးနေကြပါပြီ။ပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပဲအသက်42နှစ်ရှိပြီဖြစ်တဲ့သမ္မတမက်ခရွန်ကပါရီမှာပေါ်တူဂီဝန်ကြီးချုပ်အန်တိုနီယိုကော့စတန်နဲ့ဗိုလ်တဖူးနေမှာတွေ့ဆုံခဲ့တယ်လို့ဒီသတင်းပတ်ထဲမှာပဲဥရောပကောင်စီအကြီးအကဲ Charles Michel ဥရောပကော်မရှင်အကြီးအကဲ Ursula von der Leyen တို့နဲ့လည်းနေ့လယ်စာအတူစားခဲ့တာဖြစ်ပါတယ်။တချိန်နဲ့မှာပဲကိုရိုနာဗိုင်းရပ်စ်ကာယောဂါစတင်ခဲ့တဲ့မူလအရင်းမြစ်ကိုစုံစမ်းဖို့အတွက်ဇန်နဝါရီပထမပတ်ထဲမှာတရုတ်နိုင်ငံတဲကိုအဖွဲ့ဝင်10ဦးပါသုတေသနအဖွဲ့တစ်ဖွဲ့ကိုဆစ်လွတ်မယ်လို့ဗိုလ်တဖူးနေမှာပဲ WHO ကကြေညာခဲ့ပါတယ်။အခုအခါကမ္ဘာတလောကိုရိုနာဗိုင်းရပ်စ်အကူအစက်ခံရသူက84သန်းကျော်နဲ့တေဆုံးရသူက 1.6 သန်းကျော်ရှိနေပါပြီ။ John Hopkins တက္ကသိုလ်စစ်တမ်းအရအမေရိကန်နိုင်ငံမှာဒီရောဂါကြောင့်တေဆုံးရသူ3သန်းကျော်ရှိလာချိန်မှာဒုတိယမြောက် COVID-19 ကာကွယ်ဆေးဖြစ်တဲ့ American က Moderna ကုမ္ပဏီထုတ်ဆေးကိုအရေးပေါ်အသုံးပြုဖို့ FDA အစအစာနဲ့ဆေးဝါးဆိုင်ရာဌာနကခြေသပတိနေမှာအတည်ပြုပေးနိုင်ပွဲရှိပါတယ်။ Pfizer နဲ့ BioNTech တို့ပူးတွဲထုတ်တဲ့ဆေးကိုပြီးခဲ့တဲ့သတင်းပတ်ထဲအတည်ပြုပေးခဲ့တာဖြစ်ပြီးအခု Moderna ကထုတ်တဲ့ဆေးကို FDA ရဲ့တိကျလွတ်လပ်တဲ့အကြံပေးပုဂ္ဂိုလ်တွေပါဝင်တဲ့ကော်မတီကအရေးပေါ်အသုံးပြုခွင့်အတည်ပြုပေးဖို့ရှိပါတယ်။ဒီအကြံပေးဖွဲ့အတည်ပြုချက်ရရင်တော့FDA က Moderna ကာကွယ်ဆေးကိုတောက်ကြနေ့လောက်မှာအရေးပေါ်အသုံးချခွင့်ချပေးတော့မှာပါ။ Pfizer BioNTech ကာကွယ်ဆေးကိုပြီးခဲ့တဲ့အပတ်ထဲမှာအကြံပေးပုဂ္ဂိုလ်တွေအတည်ပြုပေးခဲ့ပြီးနောက်တနေ့မှာပဲ FDA ကအရေးပေါ်အသုံးခွင့်ချထားပေးခဲ့ပြီးအခုဆို American နိုင်ငံတစ်လွှားကိုဖြန့်ဖြူးပေးနေပြီဖြစ်ပါတယ်။ American နိုင်ငံတစ်လွှားကဆေးရုံတွေနဲ့နာတာရှည်ဆေးကုသရေးဌာနတွေမှာတော့တနင်္လာနေ့ကစပြီးကနေဦးဖြစ်တဲ့ဆေးလုံးပေါင်း 1.9 သန်းလောက်ကိုထိုးပေးနေပါပြီ။COVID-19 ကာကွယ်ဆေးကို EU ဥရောပသမ္မတနိုင်ငံတွေမှာဒီဇင်ဘာ29ရက်နေ့ကစပြီးထိုးပေးဖို့စီစဉ်နေပါပြီ။ကာကွယ်ဆေးကိုအတည်ပြုပေးဖို့အတွက်နှေးကွေးနေတာကြောင့်အဝေးပန်းခံနေရတဲ့ EU ဟာ Britain နဲ့ American နိုင်ငံတွေကိုအမိလိုက်ဖို့အတွက်ကြိုးစားနေတာဖြစ်ပြီးနောက်10ရက်လောက်ကြာမှာ EU ဖွဲ့ဝင်နိုင်ငံတွေမှာဆေးစတင်ထိုးနှံပေးနိုင်တော့မယ်လို့ Germany ကျန်းမာရေးဝန်ကြီး Jens Spahn ကကြေညာနေမှာပြောပါတယ
်in Deutschland so die Zulassung
တကယ်လို့ဒီဇင်ဘာ27နဲ့ 23ရက်တွင်မှာစီစဉ်ထားတဲ့အတိုင်းကာကွယ်ဆေးကိုပထမ EMA ဥရောပဆေးဖွဲ့နောက်ဥရောပကော်မရှင်ကနေအတည်ပြုပေးလိုက်မယ်ဆိုရင်ဂျာမနီနိုင်ငံမှာဒီဇင်ဘာ29ရက်ကစပြီးထိုးပေးဖို့လုပ်တော့မှာဖြစ်ကြောင်းပြောတော့တာပါဒါအပြင်တခြား EU ဖွဲ့ဝင်နိုင်ငံတွေလည်းဒီဇင်ဘာ29ရက်နေ့မှာစထိုးဖို့လှုပ်ချင်ကြမှာပါလို့ပြောပါတယ်ဂျာမနီကျန်းမာရေးဝန်ကြီးဟာဝန်ကြီးချုပ်အင်္ဂလာမာကာPfizer နဲ့ကာကွယ်ဆေးပူးတွဲထုတ်လုပ်တဲ့ Germany က BioNTech ကအမှုဆောင်အရာရှိတွေနဲ့ online ဆွေးနွေးပွဲမလုပ်ခင်ပြောကြားခဲ့တာဖြစ်ပါတယ်။ Germany နိုင်ငံ Frankfurt မြို့မှာတော့လူပေါင်း 4,000 လောက်ကိုကာကွယ်ဆေးထိုးပေးနိုင်တဲ့ center အသစ်တစ်ခုကိုဖွင့်ထားပြီး COVID-19 ကာကွယ်ဆေးထိုးရေးလုပ်ငန်းအတွက်ပြင်ဆင်ထားတာဖြစ်ပါတယ်။ Russia တိုက်ခိုက်ခံဆောင် Alexey Navalny အောက်လုံလာတော့ကအစိတ်ကခံရမှုမှာနိုင်ငံတကာသတင်းမီဒီယာတွေဆွဆွဲတယ်လို့ Russia ဆိုကနောက်ွယ်ကနေပါဝင်မှုရှိရဲဆိုတာမဟုတ်မှန်ကြောင်းနဲ့ရုရှားနာမည်ဖြစ်အောင်အမေရိကန်ရဲ့လှုပ်ဆောင်မှုတစ်စိတ်တစ်ပိုင်းအနေနဲ့နာဗယ်နီကအမေရိကန်နဲ့လက်တွဲလှုပ်ဆောင်တာသာဖြစ်ကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကသူ့ရဲ့2020နှစ်ပတ်လည်သတင်းစာရှင်းလင်းပွဲမှာပြောပါတယ်။နာဗယ်နီနဲ့ပတ်သက်ပြီး Bellingcat Online စုံစမ်းထောက်လှမ်းရေးသတင်းအဖွဲ့ကရုရှားရဲ့ Insider Der Spiegel နဲ့ American CNN သတင်းဌာနတို့စီကရတဲ့အချက်လက်တွေပေါ်မူတည်ပြီးဒီသတင်းပတ်ထဲထုတ်ပြန်လိုက်တဲ့အစီရင်ခံစာထဲမှာဖော်ပြထားတာတွေဟာစုံစမ်းစစ်ဆေးမှုမဟုတ်ဘဲအမေရိကန်ထောက်လှမ်းရေးအဖွဲ့ရဲ့တင်ပြချက်တွေကိုတရားဝင်အောင်လုပ်ပေးတာဒါဖြစ်ကြောင်းလဲသမ္မတပူတင်ကပြောပါတယ်။ သတင်းသမားတွေနဲ့ရုရှားနိုင်ငံသားတွေရဲ့မိခွန်းတွေကိုဖြည့်ကြပေးတဲ့သမရရဲ့နှစ်ပတ်လည်သတင်းစာရှင်းတဲ့ပွဲမှာကိုရိုနာဗိုင်းရပ်စ်ကာယောဂါဆန်ရကင်တွင်မှုရုရှားအစိုးရရဲ့နိုင်ငံစီးပွားရေးဆန်ရရုံးကန်နေရမှုတွေကနေနိုင်ငံတကာဆက်ဆံရေးဆန်ရအထိသမရကပြောကြားခဲ့တာဖြစ်ပါတယ်။နောက်တက်လာမယ့်အမေရိကန်သမရဟာအတွေ့အကြုံရင့်ချက်သူတူဖြစ်တဲ့အတွက်ကျတနာရီတဲကအားလုံးမဟုတ်ရင်တောင်တချို့ကတော့ဖြည့်ရှင်းပေးနိုင်မယ်လို့မျှော်လင့်ကြောင်းပြောပါတယ
်။ VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းကီလိုမီတာ24 kHz 12.3 ညလိုင်းကီလိုမီတာ40 kHz 9.3 ညလိုင်းကီလိုမီတာ51 kHz 5.9 နဲ့ဖိုင်နိုမီတာ190 kHz 1505တို့ကလည်းထုတ်လည်ပေးနေပါရဲ့ရှင
်။မင်္ဂလာပါခင်ဗျာ။ VOA American အသံရဲ့နောက်ဆုံးရမနေ့ကင်းတဲ့တွေကိုဆက်လက်ကြီးညာသွားပါမယ်။ကျွန်တော်ရဲမတော်မှာမြန်မာနိုင်ငံရဲ့ COVID-19 ကပ်ရောဂါတုံ့ပြန်တိုက်ဖျက်ရေးလုပ်ငန်းတွေမှာအသုံးပြုနိုင်ဖို့အတွက်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကကိုဗစ် -19 စံသက်ကရိယာ PCR 5000ကိုကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကလှူဒါန်းပါတယ်။မြန်မာပြည်သူတမောင်းများစွာရဲ့ဘဝတွေအပေါ်ကိုဗစ် -19 ကပ်ရောဂါရဲ့သက်ရောက်မှုတွေဆက်လက်ရှိနေတာကြောင့်အခုလိုလှူဒါန်းရတာဖြစ်ကြောင်းနဲ့ဇူလိုင်လအတွင်းကလည်း UNHCR အနေနဲ့ကမ္ဘာစံတရိတ်ခါအစီအစဉ် WFP နဲ့ပူးပေါင်းပြီးစံသက်ကရိယာ2000ပြည့်ခဲ့ကြောင်း UNHCR ရဲ့သတင်းထုတ်ပြန်ချက်မှာပါရှိပါတယ်။ကုလသမဂ္ဂအဖွဲ့အစည်းတရားလုံးအနေနဲ့ဆိုရင်တော့မြန်မာနိုင်ငံကိုအခုအချိန်ထိစံသက်ကရိယာပေါင်း3000ကျော်လှူဒါန်းပေးအပ်ခဲ့ပြီးဖြစ်တယ်လို့လည်းဆိုပါတယ်။ဒါပြင် UNHCR အနေနဲ့ COVID-19 တုံ့ပြန်တိုက်ဖျက်ရေးမြန်မာနိုင်ငံရဲ့အားထုတ်ကြိုးပမ်းမှုတွေကိုဆက်လက်ထောက်ခံအားပေးသွားမှာဖြစ်တယ်လို့ဒီအားထုတ်မှုတွေအခါကွယ်မဲ့အားနေတဲ့လူမှုအတိုင်းဝိုင်းတွေခြံရထားမခံရစေရေးအတွက်ကြိုးပမ်းနေတယ်လို့လည်းပြောပါရယ်။ပြည်တုံးကလည်းမြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်သူ1182ယောက်ထပ်တိုးတွေ့ရှိခဲ့တယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ည၈နာရီထုတ်ပြန်ချက်မှာဖော်ပြထားတာပါ။သေဆုံးသူကလည်း32ယောက်ထပ်တိုးခဲ့ပါရယ်။ပြည်ကထီ COVID-19 ကြောင့်သေဆုံးသူစုစုပေါင်း1389ဦးရှိပြီဖြစ်ပြီးယောဂကူးစက်သူပေါင်းက13382ဦးရှိပြီဖြစ်ပါတယ်။ Vietnam Seva ထုတ်လုပ်ရေးကုမ္ပဏီ Nanogen Pharmaceutical Biotechnology GSC ကလူတွေနဲ့ပြုလုပ်တဲ့ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးစမ်းသပ်မှုကိုချက်တာပရိနေကစတင်လိုက်ပြီဖြစ်ပါတယ်။ PBS Sanda လေးအောင်စမ်းသပ်ခံသူ3ယောက်နဲ့စတင်စမ်းသပ်လိုက်တာဖြစ်ပြီးသူတို့ကို Vietnam စစ်တပ်စစ်ဆေးရုံမှာ82နာရီစောင့်ကြည့်မှာဖြစ်ပါတယ်။အခုပထမအဆင့်စမ်းသပ်မှုမှာလူ60ပါဝင်မယ်လို့လည်း Vietnam ကျွမ်းမာရေးဝန်ကြီးဌာနကပြောပါတယ်။စမ်းသပ်ခံတဲ့သူတွေမှာကာကွယ်ဆေးစမ်းသပ်မှုပေးထွက်ဆိုကြိုးတစုံတရာရှိခဲ့ရဲ့ကုသပေးဖို့ဆရာဝန်တွေအသိရှိနေတယ်လို့လည်းဆေးရုံဒါရိုက်တာဒိုကူယက်ကပြောပါတယ်။
ที่จุงตัวก็มีละโควิดละซักที่จุงตัวดันจนมีอยู่วิธ
ีโควิดก็ลูไรก็ยันตุโลตับบัดทาเรลูเทมาเรดังจังจนเราไต้ปวยวินตุโลพิสินทาวาเรอากูซีซันตัมบุริมาลูยามเมอลูอาลูโกไต้ปวยวินสิดะดะดะอันนี้เนตบอทาวาเรจีไต้ปวยโกตีจาจุติพิสินทาบีอันไหนยาวไต้ยามาวาลูเวียดนามซิซีโอดาริดาโดกุยักกาเปียวาเรဗီယက်နမ်နိုင်ငံရဲ့ကာကွယ်ဆေးသုတေသနလုပ်ငန်းနဲ့ထုတ်လုပ်တဲ့လုပ်ငန်းစဉ်တွေကိုကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကအသိပ္ပပြုထားပြီးဖြစ်တာကြောင့်နာနိုကိုဗစ်ကာကွယ်ဆေးစမ်းသပ်မှုဖြစ်စဉ်ကဒီကမ္ဘာလုံးကသုတေသနပြုစမ်းသပ်မှုဖြစ်စဉ်နဲ့ဆင်တူပါတယ်လို့လည်းဗီယက်နမ်ကျန်းမာရေးဝန်ကြီးဌာနသိပ္ပံနဲ့နည်းပညာဌာနကတော်ဘထနာမှုကိုယ်ငိုကွမ်းကပြောပါတယ်ဖူမျိုးစဲနိုင်ငံတွေအနေနဲ့ကာကွယ်ဆေးရဖို့ကိုချမ်းသာတဲ့နိုင်ငံတွေနဲ့အပြိုင်ကြိုးစားနေရတဲ့အချိန်မှာဗီယက်နမ်နိုင်ငံကအခုလိုစမ်းသပ်မှုကိုပြုလုပ်လိုက်တာဖြစ်ပါတယ်ဗီယက်နမ်မှာအခုလူနဲ့စမ်းသပ်မဲ့နာနိုကိုဗစ်ဆေးအပါအဝင်ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးစမ်းသပ်မှု၄ခုပြုလုပ်နေတာဖြစ်ပြီးနာနိုကိုဗစ်ထိုးစစ်တလုံးခမန်းချီ$5လောက်ကျသင့်မယ်လို့ကုမ္ပဏီကိုယ်စားလှယ်တစ်ဦးကပြောပါတယ်လူရေ96တန်းရှိတဲ့ဗီယက်နမ်နိုင်ငံမှာအခုအထိယောဂကုသသူ1400ကျော်နဲ့သေဆုံးသူ39ယောက်ပဲရှိတာပါ။အိန္ဒိယမြန်မာထိုင်းသုံးနိုင်ငံအဝေးပြေးလမ်းစီမံကိန်းမှာဘင်္ဂလားဒေ့ရှ်နိုင်ငံလည်းပူးပေါင်းပါဝင်ဖို့စိတ်ဝင်စားကြောင်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟာစီနာကပြောပါတယ်။မနေ့ဒီဇင်ဘာလ18ရက်နေ့ကအိန္ဒိယဝန်ကြီးချုပ်နာရင်ဒရာမိုဒီနဲ့ဗီဒီယိုကတစ်ဆင့်ကျင်းပတဲ့ထိပ်သီးဆွေးနွေးပွဲမှာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ဟာစီနာကအခုလိုပြောလိုက်တာပါ။တောင်တဲ့အရှေ့တောင်အာရှဒေသအကြားပြန်လည်ဆက်သွယ်မှုတွေတိုးတက်လာစေဖို့အခုစီမံကိန်းမှာဘင်္ဂလားဒေ့ရှ်နိုင်ငံပါဝင်နိုင်ရေးအိန္ဒိယနိုင်ငံရဲ့ထောက်ခံမှုကိုတောင်းခံခဲ့တယ်လို့လည်းထိပ်သီးဆွေးနွေးပွဲအပြီးထုတ်ပြန်တဲ့တနိုင်ငံပူးတွဲကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်ကနေအိုးအိမ်စွန့်ခွာထွက်ပြေးလာခဲ့ရသူပေါင်းတိတိကျကျတန်းကိုလက်ခံထားပြီး လူသားချင်းစာနာမှုအကူအညီပေးနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုဝန်ကြီးချုပ်မိုဒီကကျေးဇူးတင်စကားပြောကြားခဲ့ကြောင်းနဲ့ဒုက္ခသည်တွေဘေးကင်းလုံခြုံစွာနဲ့တရက်ကိုအမြန်ဆုံးပြန်နိုင်ရေးအရေးကြီးကြောင်းကိုလည်းဝန်ကြီးချုပ်တို့စလုံးကထပ်လောင်းပြောကြားခဲ့ကြောင်းအိန္ဒိယပြည်ပရေးရာဝန်ကြီးဌာနကထုတ်ပြန်တဲ့ပူးတွဲတင်ကြားချက်မှာပါရှိပါတယ်။အိန္ဒိယနိုင်ငံကုလသမဂ္ဂလူ့ရေးကောင်စီအဖွဲ့ဝင်ဖြစ်ရွေးချယ်ခံရတာကိုဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟာစီနာကချီးကျူးစကားပြောကြားသလိုဒုက္ခသည်တွေနေရက်ပြန်နိုင်ရေးအမြဲတမ်းအဖွဲ့ဝင်မဟုတ်တဲ့လူ့ကြိုးရေးကောင်စီဝင်အိန္ဒိယနိုင်ငံအနေနဲ့အကူအညီပေးဖို့ကိုလည်းမေတ္တာရပ်ခံခဲ့ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံထုတ် The Daily Star သတင်းစာမှာဖော်ပြထားပါတယ်။ American သွေးကုန်ထုတ်ကုန်ပန်း Exim Bay ရဲ့ဥက္ကဋ္ဌ Kimberly Reed ကမြန်မာနိုင်ငံဆိုင်ရာ American သမ္မတ G Thomas Vester နဲ့ဗီဒီယိုကတဆင် American မြန်မာနိုင်ငံကုန်သွယ်စီးပွားရေးကိစ္စတွေကိုဆွေးနွေးခဲ့ပါတယ်။ဒီဇင်ဘာလ14ရက်နေ့ကပြုလုပ်တဲ့အဲ့ဒီဆွေးနွေးပွဲမှာ American ကုန်စည်တွေနဲ့ဝန်ဆောင်မှုလုပ်ငန်းတွေက American မြန်မာနိုင်ငံစလုံးရဲ့စီးပွားရေးနဲ့အလုပ်ကိုင်ဖန်တီးနိုင်မှုကိုဘယ်လိုအားကောင်းစရာလုပ်နိုင်မလဲဆိုတဲ့အချက်ကိုအဓိကထားဆွေးနွေးခဲ့ကြောင်းအမေရိကန်သွေးကုန်ထုတ်ကုန်ပန်း HSM ကဒီဇင်ဘာလ15ရက်နေ့မှာကြေညာချက်ထုတ်ပြန်ပါတယ်။ American စီးပွားရေးကိုယ်စားလှယ်အဖွဲ့ Indo-Pacific ဒေသကိုသွားရောက်တဲ့ခီးစဲအတွင်းအောက်တိုဘာလတည်း HSM ပန်ဥက္ကဋ္ဌရီကမြန်မာနိုင်ငံကိုသွားရောက်ခဲ့ပါတယ်။ဟုတ်တယ်နေမနေခင်နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကြီးညာခဲ့တာဖြစ်ပါတယ်အခုတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
စင်တော်ဝင်းမင်ပါကျမ်းမာရေးနဲ့အားကစားဝန်ကြီးဒေါက်တာမြင့်ထွေးကကျမ်းမာရေးဝန်ထမ်းတွေအနေနဲ့ဝင်နဲ့အားမမျှဖြစ်နေပြီးကိုဗစ်ကူးစက်မှုဆက်များနေရင်မနိုင်မနှင်းဖြစ်လာတော့မှမို့ကာကွယ်စည်းကမ်းအလေးထားလိုက်နာကြဖို့အင်္ဂါနေ့ကရန်ကုန်တိုင်းကျမ်းမာရေးတာဝန်ခံတွေနဲ့ဆွေးနွေးပွဲမှာအလေးနဲ့ပြောခဲ့တဲ့အပေါ်နောက်ဆုံးအခြေအနေကိုဒီဝန်ကြီးဌာနပြောခွင့်ရဒေါက်တာသန်းနိုင်စိုးကိုမေးရမှာအခုလို့ဆက်ရှင်းပြပါမယ်။အဲနောက်
ဆုံးကတော့ဒီဟာကျွန်တော်တို့လေဝဲတန်းနေရပါတော့ကြားနေဖြစ်နေတော့ဒီကနေ့ဒီလိုဒီကောင်ကတန်းတော့ကြာတာ။အဓိကတော့အဝင်ရောထိန်းချုပ်နိုင်ရတဲ့အတွက်ပြုတ်တယ်ပေါ့နော်။အဓိကကိုရောက်နေဒီနာနေဖို့သူတို့ဒီဝေးတဲ့နေရာမှာဒီနေရာသေးရလို့မတ်ကိုသိရတတ်တဲ့မို့တော့ပေါ့နော်။သူချေနောင်တစ်ခုချက်လာအောင်ဒီယုံဒီထုတ်ဆောင်နေတာပေါ့နော်။ဒီဘာရီမှာတက်တဲ့လူတွေများလာရင်မတက်တဲ့လူတွေတော့လည်းနော်။အဲလူတွေစီယုံနေတာပေါ့နော်
။ဟုတ်ကဲ့အဲ့တော့ဒီရဲ့ဘိုင်းအတွက်မှာဒီစီကန်လိုက်နာမှုအနေထားရော။
ဒီဟာကြီးအဲ့ဒါတော့ဒီသားနဲ့ဒေတာမတူဘူး။ command လေးလိုနေရာမျိုးကိုအရင်အားရဖို့ပေါ့မယ်။ဆောင်းရက်တည်းရ။ရန်ကုန်လိုဒီဟာကြီးတော့လည်းနည်းနည်းတော့ကျင်းကျင်းကျင်းတရတဲ့ဘောပေါ့နော်။ဒီလိုမျိုးတော့ပဲရှိရပေါ့နော်။တစ်ဖက်ကလူရဲ့ပါဝင်တွေကတော့အားနည်းတယ်
ဟုတ်ကဲ့အဲ့ဒီတော့မန္တလေးမှာတော့စီကန်းကိုလိုက်တင်းကျက်တာပေါ့နော်အထူးသဖြင့်တော့ဥပဒေကြောင့်ရလိုက်ထိန်းတဲ့သဘောပေါ့နော်ရန်ကုန်မှာတော့အဲ့လိုမျိုးလုပ်ဖို့
အဲ့တော့ကျွန်တော်တို့ရဲ့ပေါင်ကြော်တဲ့လူရဲ့ကြောင့်ပေါ့နော်ဆရာဒါတော့ဒေတာဆိုင်ရာအစိုးရအဖွဲ့ဒေတာဆိုင်ရာကိုဗစ်ကော်မတီအဲ့တို့ရတယ်ခေါင်းရမယ်ဆိုတော့ဥဒါသိမ့်ဘူကောင်ပြေတန်းညမှုခိုင်းတာတော့ဒီကကြတော့ဒီစီကန်းတိုင်းတိုင်းရဲ့တစ်ခုရဲ့နောက်ဆက်တွဲကောင်းဝေးနေရေးပေါ့နော်ဒီမျိုးကြီးဒီဘွားကြီးဒီဟာလေးရဲ့အကျိုးတက်ရောက်မှုကိုစဉ်းစားပါပေါ့အဲ့တော့ကျွန်တော်ကတော့ဒီများများလိုက်နိုင်တော့ပြန်ပြန်ကြောက်သွားမှာတော့ဒီကြတယ်ဗ
ျဟုတ်ကဲ့အဲ့တော့တစ်ဖက်မှာလည်းဒီစီဝိုင်းလုံရတချို့ပြန်ဆဖွင့်လာတဲ့သဘောပေါ့နော်ဥပမာလေရင်လိုင်းတွေပြန်ဖွင့်လာတာမျိုးအဲ့ဒီအနေထားမှာရောဒီကုဆတ်မှုအနေထားတွေအတွက
်ဒီကဒီဘာကြီးလဲပေါ်ချင်တာပါနော်။ဒီလုပ်ငန်းလေးပြန်ပွင့်ရရဲ့အပတိလေချက်ကလည်းယောဂမကုဆတ်ဖို့ပါလို့ဒီဥတော်ပဲအကာအကွယ်အောက်မှာပါနော်။ဒီကကျတော့ဒီကြောင်းလိုင်းတွေပြန်ပွင့်တဲ့အခါမှာလည်းဒီ SOP တွေပါလေကျွန်တော်က
ဟုတ်ကဲ့ Standard Operation Procedure ပါနော်။စံတတ်မှတ်ချက်လိုမျိုးလိုက်နာမယ်စီကန်တွေ
။ဟုတ်ဟုတ်ဒီကတတ်မှတ်ထားတယ်
။ဟုတ်ကဲ့အဲ့တော့ဒီနေရာမှာတစ်ဖက်ကလည်းအကာအကွယ်ရေးပေါ့နော်။နောက်တစ်ဖက်ကလည်းဒီကုသရေးအပိုင်းမှာတော့ဒီ home isolation တဘောပေါ့တချို့လူနာတွေကိုစိတ်မှကုပြီးရင်အဆင်ပြေပေါ့နော် home isolation လုပ်မယ်ဆိုတာမျိုးလဲတွေ့ရပါတယ်အဲ့ဒီအနေထားရောဘလိုမျိုးဖြစ်လာဖို့ရှိလဲ
အဲ့ဒါပါကျွန်တော်တို့လည်းခုနကပြောအဝေယိုထိနေနေရတူတူရှိဒီကတော့ခုနကပြောကူးစက်မှုဝင်ဆက်တွေတက်တော့ပြီးတော့စိတ်ရောမရောက်လာနေတာတော့ဘောနော်ဒါယောဂဝိဖြတ်နိုင်ခြင်းလေးပေါ့နောက်တစ်ခုကတော့ခုနပြောလို့ပေါ့နော်အချို့တော့ကပြောရှိနေတယ်အဲ့ဒီမှာတော့ဆင်းပြီးရတဲ့အခါကျတော့ဒီအိမ်မှာ home quarantine တဘောမျိုးထားရတယ် isolation တဘောမျိုးထားရပေါ့နော်ဒါပေမဲ့အဲ့ဒါကျွန်တော်တို့ခုနိုင်ငံလူတွေဟုတ်ဖြစ်နေရလည်းလည်းရှုပ်ထွေးတယ်ဖြစ်နေတော့တယ်မှာပေါ့နောက်တော့ချို့ဒီကျွန်တော်ဒီ consistency ဆိုမှလည်းဒီဟာကြီးကပြန်လွတ်လိုက်တဲ့အချိန်မှာ home nuclear acid ကိုဘုံမထည့်နေအောင်ငယ်ဟုတ် community transmission လို့ဖြစ်သွားတာအဲ့တော့ကျွန်တော်နိုင်ငံလူတွေဟုတ်တရားကအင်ဂျန်သွားတဲ့ခါကျရင်ဒီသားကြီးရဲ့သူ့ယုံနေတဲ့ခါကျတော့ဒီကက်နေဘူးကမြုံကြအဲ့တော့လေနေရာကျေလို့မရှိဘူးကြောက်လို့နိုင်ငါရောက်သေးမှမပြန်လာဘူးအများကြီးအင်ဂျန်ပေါင်းဖြစ်နိုင်လေဆိုတော့ ဒီကျွန်တော်တို့အချင်းကြီးတွားပြီးတော့ဆူပီဂျင်ပေါ့ဆူပီဂျင်ကြာတယ်ကျွန်တော်ကဆေးရုံပေါ့နော်ဟိုက်ထရိုပေါ့နေစင်အောက်ဆီဂျင်ပေါ့ဒါမျိုးတွေပြီးပြီးတော့ကျွန်တော်ကအန်ဘူလန့်ပေါ်ပါလေအဲ့လိုပြီးလို့ပြဲပြီးရအောင်လဲဆိုတော့ပါအောက်ဆီဂျင်ဘူးရလဲ10 liter ဆိုတာမိနစ်လောက်ပဲရဆိုတော့ကျွန်တော်တို့ကတေဆုံးမှုမျိုးတွေရမ်းတက်လာတယ်အခုကျွန်တော်တို့ဒီ final အနေနဲ့ဒီလား100လောက်ကိုဆက်ပြီးတော့ကျွန်တော်တို့လုပ်ကြည့်မယ်အဲ့တရားလဲကျွန်တော်ပြောရဲ criteria တွေနဲ့စိတ်တုံတဲ့လူတွေရှိရအနည်းဆုံး40-50လောက်ပေါ့နော်ဒါမျိုးအစီအစဉ်စဉ်းစားထားတဲ့အဲ့ဒါကြီးကကုန်ပြူသေးရဖြစ်ရမယ်ဒီ policy ရဲ့ strategy ကတော့ balance ဆိုပြီးတွားမယ်လို့ထားပါတော့
ဟုတ်ကဲ့ဘယ်အချိန်လောက်စပြင်မယ်ထင်လဲအခု pilot project ကိုလေ
အဲ့ဒါတော့ဆရာဦးသောဝေဆိုလို့ပဲစရတာပေါ့နော်သူတို့ပဲစုံတဲ့ကြည့်ပါခင်ဗျာဆရာကျွန်တော်ထင်တော့သူတို့ရက်ပိုင်းသူစပဲလို့သူတို့ပြောသွားတယ်ပေါ့နော်ဒါပေမဲ့ကျွန်တော်တို့မြန်မာနိုင်ငံအခြေအနေနဲ့ကအဲ့လိုလူမျိုးယူရတာမလွယ်ဘူးဆရာ
ဟုတ်ကဲ့အဲ့တော့ဒီနေရာမှာနောက်တစ်ခုကဒီဆေးရုံဝင်ပြတာရှော့ချအောင်ပေါ့နော်ပုဂ္ဂလိကဆေးရုံနေနေထားရော
ဟောဒါလည်းဆရာသူတို့လျှောက်လာတဲ့ဆေးရုံနေရှိရပေါ့နော်ကျွန်တော်၄ရုံလောက်ရှိတယ်အဲ့ဒါလည်းအများဆုံးခွင့်ပြုပေးဖို့လေဒိုင်းဝင်ကြီးကညွှန်ကြားတာကျွန်တော်ကြားလိုက်တယ်ပေါ့နော
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာကျွန်တော်ဝင်မှာ
မြန်မာစိုက်ပျိုးရေးထွက်ကုန်တွေကိုကမ္ဘာတခြားနိုင်ငံတွေထိတင်ပို့နိုင်ဖို့မြန်မာနိုင်ငံကစတင်ခြေလှမ်းနေရမှာအောင်မြင်မှုတွေရနေတဲ့အကြောင်းကုန်သွယ်လုပ်ငန်းရှင်တွေရဲ့ပြောပြချက်ကိုတင်ပြပေးမှာပါကျွန်တော်ကတော့ဇော်ထက်ပါပြည်တွင်းကတောင်သူတွေပို့ကုန်လုပ်ငန်းရှင်တွေဟာကိုဗစ်ရောဂါအကျတဲကြောင့်ဖြစ်လာရဲ့နေဆက်ကုန်သွယ်ရေးအထူးသဖြင့်မြန်မာတရုတ်ကုန်သွယ်ရေးရပ်တန့်နေရာကိုဖြည့်ရှင်းဖို့ကြိုးစားရင်းပို့ကုန်ဈေးကွက်အသစ်တွေရလာနေပါပြီအကန့်အသတ်များရဲ့တရုတ်နေဆက်ကုန်သွယ်ရေးကိုစိတ်ပြတ်နေတဲ့မြန်မာကုန်သွယ်တွေဟာအရှိလေပိုင်းဥရောပနဲ့ UK ဈေးကွက်တွေကိုရှာဖွေရင်းအခုဆိုရင်ဒီနိုင်ငံတွေကမြန်မာသီးနှံတွေကိုဝယ်ယူဖို့စတင်ကန့်လန့်လာတာပါပြီးခဲ့တဲ့လကပြည်တွင်းထောက်ပံ့သည့်တွေအင်္ဂလန်နိုင်ငံကိုပထမဆုံးစမ်းသပ်တင်ပို့လိုက်ပြီးတဲ့နောက်မြန်မာစိုက်ပျိုးရေးထွက်ကုန်တွေကိုဝယ်ယူဖို့နိုင်ငံတချို့ကကန့်လန့်တာမေးမြန်းတာတွေရှိခဲ့ပါတယ်ဒီအခြေအနေကိုမြန်မာနိုင်ငံတတိဝလံပန်းမန်နဲ့ဟင်းသီးဟင်းရွက်စိုက်ပျိုးထုတ်လုပ်တင်ပို့ရောင်းချသူများအသင်းအထွေထွေအတွင်းရေးမှူးဒေါ်ဆန္ဒမျိုးက VOA ကိုပြောပြပါတယ်
သူတို့ကအင်္ဂလန်ကိုပို့လိုက်တာကဒီသတိလို့ကုန်စင်းတော့ပါဒီကျွန်တော်တို့အပြည်ဆိုင်ရာဈေးကွက်ကြီးကြီးကြီးသွားလို့ရတယ်ဆိုတော့ရန်ပေါက်သွားတော့ဒီရန်တွေဆိုက်ကြတယ်ဒီရတဲ့ဈေးကွက်မပြောင်းသက်လုပ်ဖို့လိုတာပေါ့နော်သူတို့တွေအစနားလည်တာကဒီ EU တို့ဘာလို့ဆိုစာတစ်ကိတ်တွေအများကြီးနဲ့တရုတ်ထက်ထက်မှာပဲလို့ခင်ရတယ်အမှန်တော့ပို့ရရန်လွယ်တယ်ကျွန်တော်တို့အခွင့်အလမ်းများကြီးရှိတယ်အခုကျွန်တော်တို့ထောပတ်နေဆိုလို့ရှိရင်တရက်တရက်ဒီဖုန်းချေရတာမနည်းဘူးဒီမင်းငါကကလည်းပေါ့နော် WhatsApp သူဘာလို့လဲကိုမေးရအဲ့ဒီရောက်ပွားရှိလားအတရက်ပြီးဆိုရင်လည်းဘာရှိရလဲနင်တို့ဖောက်ပတ်ပြီးအောင်ရောက်မှတော့အစားကြီးတွေလည်းရောက်မှာပေါ့ဆိုပြီးတော့ Netherlands ပေါ့နော်ငါပိုလန်ဆိုတမယာကြီးအဲ့လိုမေးလာတယ်အဲ့ Italy ဆိုလို့ရှိရင်ဒီမှာဘာလာရင်းနှီးမြှုပ်နှံရမလဲပေါ့နော်အဲ့လို Singapore ဆိုလို့ရှိရင်သူကဒီဆိုင်ရာပို့ဆောင်ရေးတော့ logistics ကိုပူပေါင်းရအောင်ဆိုပြီးတော့ကမ်းလန်းနေတောက်လျှောက်ပဲ
ဒီဇင်ဘာ23ရက်ကမြမဖီးရဲသီးရီကျင်းထားတဲ့အကုံသမောဟာ RS ဆော့ဖ်ဝဲများပြည်အောင်စု UAE ကိုပထမဆုံးအကြိမ်စတင်ထွက်ခွာခဲ့ပါတယ်။အဲ့ဒီအချိန်မှာတရုတ်နိုင်ငံကလည်းမြမဖီးရဲသီးကိုနှစ်တရာအတွင်းမှာမပြေးဘူးတဲ့ဈေးနဲ့ဝယ်ယူနေရပါ။စိုက်ပျိုးရေးထွက်ကုန်တွေဈေးရဖို့ဆိုရင်ရောင်းလိုပါဝယ်လိုပါချင့်ချိန်ပြီးစိုက်ဖို့နဲ့ဈေးကွက်များဖြန့်ကျက်ထားနိုင်ဖို့မြမနိုင်ငံဖီးရဲသက်ခွာစိုက်ပျိုးတင်ဖို့ရောင်းချသူများအသင်းဥက္ကဋ္ဌဦးနိုင်ဝင်းကပြောပါတယ်။
မနေ့ကတော့ဆိုရင်တရုတ်ကြီးကြီးသွားတာအကြည့်စီးသွားဖို့လည်းကားကပါထပ်ဆက်ရတဲ့ဘဝတွေရောက်တာမနေ့ကတော့သူတို့ကကောင်းပြီဆိုရင်လည်းဘယ်သူမှလိုက်မမီအောင်ပြေးတာစီဟုတ်ဘိုးရောက်ရင်ရောမကောင်းပြီဆိုလည်းဟိုမြေကြီးကမြေကြီးအောက်တောင်ရောက်သွားတယ်သူကဝစီရောက်အောင်ချတာသူကအဲတော့တနေငန်းနေနဲ့ဆိုင်နိုင်ငံချင်းများဈေးကွက်ချနိုင်ပိုးကောင်းတာပေါ့
ဂျင်းစိန်ဂျင်းနမူနာကိုဒီဇင်ဘာ18ရက်မှာ UK နိုင်ငံ DC နမူနာတင်ပို့လိုက်ပါတယ်စင်ကာပူနိုင်ငံကလည်းပြည်တွင်းကဖီးရဲသီးကိုဝယ်ယူဖို့ကန့်လန့်နေရရည်လည်းရှိပါတယ်နနသိင်းနဲ့ထောပတ်သေးကိုတရုတ်ပြည်ကိုပို့ဖို့2019ကတည်းကကန့်လန့်ခဲ့ပေမဲ့ဒီနေ့အထိမရသေးကြောင်းလဲကုန်သည်တွေကပြောပါတယ်။ဒါကြောင့်လဲဈေးကွက်အသစ်တွေရှာရင်ဒီနိုင်ငံတွေရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းရင်းနဲ့ကုန်စည်ဖြန့်ချိရေးလမ်းကြောင်း supply chain တစ်ခုလုံးအပြောင်းလဲဖြစ်ခဲ့ကြောင်းဒေါ်ဆန္ဒမျိုးကပြောပါတယ်။စိုက်ပျိုးရေးထောက်ကုန်တွေအဆက်မပြတ်ပို့နိုင်ဖို့ဆိုရင်ကုန်အမှားတွေအမြဲအစဉ်သင်းဖြစ်နေဖို့နဲ့နိုင်ငံတကာစံချိန်မီထုတ်ပို့စက်ရုံတွေတဲ့ယူပို့ဆောင်ရေးစနစ်တွေလိုအပ်တယ်လို့အစိုးရဘက်ကလည်းပူးပေါင်းပါဝင်ဖို့လဲသူကအကြံပြုတာပ
ါကိုဗစ်တောင်းရပါပဲ supply chain အဖြစ်ပေါ့ကိုဗစ်တောင်းမဖြစ်သေးရင်တော့တရုတ်ကပဲနည်းနည်းနည်းနည်းလေးလေးကူကူမျောလိုက်ရင်မှပေါ့နော်ဆိုအသက်ရှင်ရေးဆိုတော့ဒီနှစ်ကရန်ရုံးဖြစ်သွားတဲ့သဘောပဲအခုကျွန်တော်တို့က supply chain အဖြစ်ထဲကို credibility နဲ့တိုးဝင်သွားပြီဆိုတော့ဆက်လုပ်ဖို့လိုတာပေါ့နော်မဟုတ်ရင်ကျွန်တော်တို့ဂျာမနီကိုလုံခဲ့ဒီ2018ကဒီစရက်ပြီးစိန်လုံးပို့ပို့လိုက်တဲ့အခါမှာသူကအရင်စိုက်တာပဲချက်ချင်းပုံနေဒီ unit ကိုပို့တယ်။ 啊，咪咪说，我讲了，如果底下马上来不来，不过来了你周他哈先叫过来，周亚来，讲了，如果你这地方来的，现在你还得，那平时三亚这块古沙的，所以阿拉里乌，所以阿妈看来干不过路了啵。
苏亚跟人家那里在说因为人家也比较大的人透露目的 GDP 的那他们的时间那他们的时间那他们的时间那他们的时间那他们的时间那他们的时间那他们的时间那他们的时间那他们的时间那他们的时间那他们的时间那他们的时间那他们的时间那他们的时间那他们的时间那他们的时间那他们的时间那他们的时间那他们的时间来到罗马，该有个古镇农啊，十四年比，明晚能按下西表一间阿妈，阿天对面那位，比巴布公阿龙爷那三年也该弄死吧的。第二嘛，得对我奶奶兄弟兄弟个，这个布公里偏吧的。大卫梅嘞，提干那的窟窿，该有个在看木屋看的亚位，工作一打死鱼出的片，明晚得有那只工作一给的嘛，增加木里个西内些偏吧的。那是要借用那个哈，棉麻那个做这个工作班那个皮皮，棉麻收压是因的压缩因，那他是过，那他那是办那天嘛，那那个工作目不嘛那个 American dollar 十年比例按照西比，台那个加入土地啊棉种呢 ，American dollar 单阿当照西巴嘞，第三嘛是超越门那个楼盖的个八百棉麻当西土里呢。苏亚当时土里西巴伊比亚西尼耶，棉麻西巴伊东那家 online 收入不也嘛嘞。在表演龙岩谷铁墩孙去改变，该有个叫体格改亚的第四怪的窟窿湖边边出道内幕，将表改亚来失败的，只能加入索特巴，非要一段的人被捕了吧。
表演每个人等下到家里面来看时间那个，再来讨论别的玩意儿呀。ခုဆက်လက်ပြီးတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်းပါးတွေကိုမူရင်းအပေါ်အပြတ်ကောက်နှုတ်တင်ပြပေးသွားပါမယ်။ Understanding the India-Myanmar Relations မြန်မာအိန္ဒိယဆက်ဆံရေးပေါ်နားလည်ကြည့်ခြင်းဆိုတဲ့ခေါင်းစဉ်နဲ့ Modern Diplomacy သတင်းအွန်လိုင်းမှာ Hash Mahasat ရေးသားတဲ့ဆောင်းပါးကိုကျွန်တော်အောင်မြတ်သူကတင်ပြပေးချင်ပါတယ်။ပြီးခဲ့တဲ့အောက်တိုဘာ2ရက်နေ့ကအွန်လိုင်းကတစ်ဆင့်ပြုလုပ်တဲ့16ကြိမ်မြောက်မြန်မာအိန္ဒိယနိုင်ငံသားရေးဝန်ကြီးများဆွေးနွေးညှိနှိုင်းပွဲကျင်းပရာမှာအိန္ဒိယဘက်ကနိုင်ငံသားရေးဌာနအတွင်းဝန် Hash Warden Shangla တက်ရောက်ပြီးမြန်မာဘက်ကနိုင်ငံသားရေးဌာနအမြဲတမ်းအတွင်းဝန်ဦးစိုးဝမ်တက်ရောက်ဆွေးနွေးခဲ့တယ်လို့အစချီပြီးတော့ဆောင်းပါးကိုရေးသားထားပါတယ်။ဆွေးနွေးညှိနှိုင်းမှုတွေအတွင်းနိုင်ငံသားပတ်သက်ဆွေးနွေးမှုတွေအားလုံးကိုစလဲဆုံးပြန်လည်သုံးသပ်ခဲ့ကြတယ်လို့ဖော်ပြပါရှိပါတယ်။အဲ့ဒီထဲမှာနေဆက်အခြေခံအဆောက်အဦတွေကိုအရေးသွေးမြင့်တင်ခြင်းအပါအဝင်မြန်မာနိုင်ငံတည်းဆက်ပြီးတော့ကြီးထွားလာနေတဲ့အိန္ဒိယရဲ့ဖွံ့ဖြိုးရေးစီမံကိန်းတွေ၊စွမ်းအင်နဲ့လက်စစ်ကဏ္ဍပူးပေါင်းဆောင်ရွက်မှုတွေ၊ကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုစတာတွေပါဝင်ခဲ့ပြီးတော့ငလျင်ကြောင့်ပျက်စီးခဲ့တဲ့ပကံဖျားတွေကိုပြုပြင်ထိန်းသိမ်းရေးကနေအိန္ဒိယထုတ်ကိုဗစ်ကာကွယ်ဆေးတစ်မျိုးဖြစ်တဲ့ Remdesivir ဆေးအလုံးရေ3000ကိုမြန်မာဘက်သို့လွှဲပြောင်းပေးရေးတည်ထည့်သွင်းဆွေးနွေးခဲ့တယ်လို့ရေးသားထားပါတယ်။အရေးကြီးဆုံးကိစ္စတစ်ခုအဖြစ် G20 နိုင်ငံတွေရဲ့ကြွေးမြင့်ဆိုင်ငံထားရေးကဏ္ဍဦးစီစဉ်မှာအိန္ဒိယကမြန်မာပြည်ကြွေးမြင့်ဆိုင်ငံရေးအတွက်ထောက်ခံသဘောတူခဲ့တယ်လို့ဖော်ပြထားပါတယ်။အိန္ဒိယရဲ့အရှိမျော်မူဝါဒအရမြန်မာနိုင်ငံဟာအဓိကတောက်တိုင်တစ်ခုဖြစ်ပြီးတော့တောင်အာရှနဲ့အရှိတောင်အာရှကိုဆက်သွယ်ရမှာမြန်မာဟာဂုံနင်းတရာကြီးတစ်စင်းဖြစ်တယ်လို့လည်းဖော်ပြထားပါဗျ။ဒါ့အပြင်အိန္ဒိယနဲ့မြန်မာဟာအနီးဆုံးသောကာကွယ်ရေးမိဖက်နိုင်ငံတွေအဖြစ်နှစ်နိုင်ငံစည်းရေးလေ့ကျင့်မှုတွေရှိနေပြီးအိန္ဒိယကမြန်မာစစ်တပ်ကိုကုလသမဂ္ဂညီညွတ်ရေးတပ်တွေမှပါဝင်နိုင်ဖို့အတွက်လေ့ကျင့်သင်တန်းပေးနေတာလည်းရှိခဲ့ပါဗျ။လက်ရှိအိန္ဒိယရဲ့အရှိတောင်အာရှဒေသရေနံနဲ့တဘာတံခွေရင်းနှီးမြှုပ်နှံမှုကမြန်မာနိုင်ငံထဲမှာအကြီးဆုံးဖြစ်နေပြီးရင်းနှီးမြှုပ်နှံမှု 1.2 ဘီလီယံကျော်ရှိနေတာပါ။ဒါကြောင့်စွမ်းအင်ကဏ္ဍ၊ကာကွယ်ရေးကဏ္ဍအရှိရက်ကိုဥတီလှုပ်ဆောင်တဲ့မူဝါဒနဲ့အရှိမျောပြည်နယ်တွေရဲ့ဖွံ့ဖြိုးတိုးတက်လာစေရေးအတွက်အိန္ဒိယအတွက်လာမယ့်အနာဂတ်မှာအလွန်အရေးကြီးတယ်လို့ဘင်္ဂလားပင်လယ်ကွေ့နိုင်ငံတွေထဲမှာလည်းမြန်မာနိုင်ငံကမဟာဗျူဟာကျတဲ့အခန်းမှာပါဝင်နေတယ်လို့ရေးသားထားပါတယ်။တရုတ်နဲ့အမေရိကန်ကြားစစ်တပ်ဖြစ်ပေါ်လာနေတဲ့ဆေးအတိုက်ပွဲမှာလည်းမြန်မာနိုင်ငံကိုပထမဆုတစည်းတစ်ခုအဖြစ်နိုင်ငံတော်တော်များများကရှုမြင်နေကြကြောင်းဒါကြောင့်မြန်မာဟာတခုခုရွေးချယ်ရတော့မှဖြစ်ပြီးတော့ဒုတိယဆုနဲ့တင်ကျင်းတဲ့နိုင်ငံကြီးတွေကိုတော့တနိုင်ငံမှမမြင်မိကြောင်းရေးသားထားပါတယ်။အပြည့်စုံတော့ www.moderndiplomacy.eu မှာဖတ်ရှုနိုင်ကြပါတယ်ခင်ဗျာ။
အတန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင
်။ဘူရဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။စကိုင်းတိုင်းဗမ္မာဝန်တို့ပင်လယ်ဘူးမြို့နယ်ကနေရာအတော်များများမှာတရုတ်ကုမ္ပဏီကိုကြေးနဲ့ဆက်ဆက်တဲ့တပ်တုတွေရှာဖွေခွင့်ပေးလိုက်တဲ့အကြောင်းဦးအောင်ခင်ကရေးသားပြီးကျွန်တော်ညဝင်းအောင်ကအခုကြီးတင်ဆက်ထားပါရခင်ဗျာ
။စကိုင်းတိုင်းဒေသကြီးကတားခရိုင်ဩဝင်ဝင်းတို့ပင်လယ်ဘူးဗမ္မာဒေသမှာကြေးနေနဲ့ဆက်ဆက်တပ်တုရှာဖွေဖို့တရုတ်မြန်မာဖက်ဆက်ကော်မတီကိုခွင့်ပေးတဲ့ကိစ္စဟာအတော်လေးလူသိများနေပါတယ်။သတင်းထွက်လာတဲ့2016မှာစိတ်ဝင်စားမှုနှဲပါပြီးမြဲအတီးပြုတ်လိုက်တဲ့2019နဲ့2020နှစ်တွေမှာအငင်းပွားစရာတွေဖြစ်လာပါတယ်။ဩစတြေးလျအခြေစိုက်တရုတ်ပိုင် Panos ကုမ္ပဏီနဲ့ပြည်တွင်းကုမ္ပဏီ MERG မြန်မာ Energy Resources Group တို့ဖက်ဆက်လုပ်ထားတဲ့ Wind to Resource ကုမ္ပဏီကိုလုတ်ပိုင်ခွင့်ချပေးတာပါပဲ။ဒီကုမ္ပဏီကိုတရုတ်က90ရာခိုင်နှုန်း MERG က100ရာခိုင်နှုန်းပိုင်ပါတယ်။ရုံးခဲ့တဲ့6လလောက်ကလုတ်ခွင့်ပေးလိုက်တဲ့ဝင်းတုံအမှတ်3လုတ်ခွင့်ဟာအကြီးဆုံးဖြစ်ပြီးဗမ်းမာဝင်းတုံနဲ့ပင်လယ်ဘူးမြို့နယ်ကနေရာအတော်များများပါဝင်နေပါတယ်။စီမံကိန်းအကျယ်အဝေးဟာ985စတူယံကီလိုမီတာဖြစ်တာမို့မြေဧက2သိန်းနီးပါးရှိပါတယ်။သဘာဝပတ်ဝန်းကျင်ကာကွယ်ရေး163မျက်နှာအစီရင်ခံစာကိုလွန်ခဲ့တဲ့မေလကဝင်းတူရီဆော့စ်ကုမ္ပဏီကထုတ်ပြန်ထားပါတယ်။ကပ်ပတုရှာဖွေတဲ့စီးစားလိလာမှုမှာအန္တရာယ်မရှိကြောင်းဖော်ပြတဲ့အစီရင်ခံစာပါပဲ
။စူးစမ်းရှာဖွေရေးမှာအဓိကကျတဲ့လွန်တွင်းတူးဖောက်ရေးစခန်းကိုဗမ်းမောင်းမြို့နယ်မန်စီကျေးရွာမှာတည်ဆောက်ထားပါတယ်။ဘူမိဗေဒဆိုင်ရာလုပ်ငန်းတွေကိုတဆင့်ပြီးတဆင့်နှင်းနဲ့ချီပြီးလုပ်ရမှာမို့လိလာရေးကာလအမျိုးမျိုးရှိနိုင်ပေမဲ့ရေပူရအားဖြင့်10နှစ်ကနေ15နှစ်ထိကြာနိုင်တာကိုလိလာတွေ့ရှိရပါတယ်။လွန်ခဲ့တဲ့နှစ်စက်တင်ဘာမှာလွန်တွင်းတူဧရိယာ3နေရာကိုစောင့်ကြည့်စစ်ဆေးပြီးဓာတ်တတုနမူနာအလုံးဟောင်ကောင်ဓာတ်ခွဲခန်းကိုပို့လိုက်တယ်လို့ဆိုပါတယ်။နမူနာယူတဲ့နေရာအလုံးမှာတန်တက်မြင့်မားနေတာတွေ့ရပါတယ်။ဇီဝမျိုးစုံမျိုးကွဲစည်းင်းကိုလည်းကောက်ယူနိုင်တယ်လို့ဆိုပါတယ်။စီမံကိန်းဧရိယာအတွင်းသစ်ပင်မျိုးစိတ်106မျိုးတွေ့ရပါတယ်။တရိတ်ဆန်မျိုးစိတ်စည်းင်းကိုလည်းပြည့်စုံနိုင်တယ်လို့အစီရင်ခံစာမှာဖော်ပြပါတယ်။တယန်ဇာတရှာဖွေထုတ်ယူမှုမှာသဘာဝပတ်ဝန်းကျင်အနည်းနဲ့အများပျက်စီးတတ်ပါတယ
်ဝိသုစီမံကိန်းအိန္ဒိယဟာကျယ်ဝင့်တာကြောင့်ဖြတ်တင်းတောင်းရင်တိရစ္ဆာန်ဘေးမဲ့တောင်းနဲ့73မိုင်လောက်ပဲကွာဝေးပါတယ်မဟာပြိုင်ဘေးမဲ့တောင်းနဲ့ကတော့မိုင်90ကျော်လောက်ကွာဝေးပါတယ်စီမံကိန်းအကောင့်တဲဖော်တာကိုသဘာဝပတ်ဝန်းကျင်ထိခိုက်မှုရှိမရှိသုံးလတစ်ကြိမ်စစ်ဆေးမယ်လို့ဆိုပါတယ်ဒေတာကန်တွေရဲ့မကျေနပ်မှုနဲ့နိမ့်နာမှုတွေကိုတိုက်ကြဖို့အတွက်ဝိသုရီဆော့စ်ကုမ္ပဏီကလျှောက်လာပုံစံနေထုတ်ပေးထားတယ်လို့လည်းဆိုပါတယ်ထိခိုက်နေနာသူတွေသဘောတူတဲ့အထိကုမ္ပဏီကဖြေရှင်းမယ်လို့ပေါ်ပြပါတယ်ဘေးအန္တရာယ်ကင်းရှင်းရေးမတော်ဆက်ထိခိုက်မှုကာကွယ်ရေးနဲ့ကျန်းမာရေးအတွက်ဝင်းတူရီဆော့စ်ကုမ္ပဏီကသင်တန်းတွေပေးမယ်လို့ဆိုပါတယ
်ဒါပေမဲ့ဝင်းတူရီဆော့စ်ကုမ္ပဏီကိုမြေဧက2သိန်းနီးပါးမှာတတ်တုရှာဖွေခွင့်ပေးထားတာကဒေသခံရှမ်းနီတိုင်းသားတွေရဲ့စားဝတ်နေရေးကိုထိခိုက်စေတယ်လို့ရှမ်းတိုင်းသားလုပ်ငန်းရှင်များအသင်းကကြေညာတာကိုဇွန်လ10ရက်ထုတ် 11 သတင်းမှာဖော်ပြပါတယ်ဒေသခံပြည်သူတွေကတော့သဘာဝပတ်ဝန်းကျင်ထိခိုက်မှုအသက်မွေးဝမ်းကြောင်းထိခိုက်မှုရောဂျီကိစ္စပြန်လည်နေရာခြားထားရေးကိစ္စစတာတွေကိုစိုးရိမ်နေကြပါတယ်ဝန်တိုရီဆော့ကုမ္ပဏီကစမ်းသပ်တိုင်းတာပြီးချင်းမြောက်နိုင်စွမ်းလေးလာနေတဲ့ဒေသမှာတနိုင်တစ်ပိုင်ရွှေတူးဖော်တဲ့နေရာအများပြပေါင်းဝင်နေတယ်လို့ဇွန်လထုတ်မုံရွာဂဇက်မှာဖော်ပြပါတယ်စကိုင်းတိုင်းမှာမူရစ်စီဝါအများဆုံးဖမ်းဆီးရမိတဲ့ဒေသလည်းဖြစ်ပါတယ်။ဒါပေမဲ့ဒါဝန်နိုင်ငံမှာဒီစီမံကိန်းမျိုးကြောင့်ဒေသခံတွေအလုအကံရတာလည်းရှိကြောင်းတင်လယ်ဘူးအမတ်ဦးသိန်းလှိုင်ပြောတာကိုမွန်ရွာဂဇက်မှာဖော်ပြပါတယ
်။ဝင်းတုံမျိုးနယ်ကိုရွှေထွက်တဲ့ဒေသအဖြစ်လူသိများပေမဲ့ဝင်းတုံရီဆော့စ်ကုမ္ပဏီစီမံချက်ကိုတော့ကျင်းနီနဲ့ဆက်ဆက်တတ်ထုရှာဖွေရေးလို့သာအမည်ပေးထားပါတယ်။ရွှေကိုချန်လှပ်ထားပါတယ်။ဝင်းတူရီဆော့စ်ရဲ့မိခင်ကုမ္ပဏီဖြစ်တဲ့တရုတ်ပိုင် Panos ကုမ္ပဏီဟာလာအိုနိုင်ငံမှာလည်းအလားတူစီမံကိန်းအကောင့်တွေပေါ်နေပါတယ်။ဒါပေမဲ့ကျင်းနဲ့ရွှေထုတ်လုပ်ရေးလုပ်ငန်းလိုအတိအလင်းကြေညာထားပါတယ်။လာအိုကဖူခန်းစီမံချက်ကို Panos က90ရာခိုင်နှုန်း လာအုပ်က၁၀ရာခိုင်နှုန်းပိုင်ပါတယ်2019ကကြေးတန်ခြင်း14,000ကျော်ရွှေအောင်စ11,000ကျော်နဲ့ငွေအောင်စ94,000ကျော်ထုတ်လုပ်နိုင်ပါတယ်ဝင်းတိုစီမံကိန်းနဲ့ပတ်သက်ပြီးဒေသခံတွေဇနိုးစနောက်ဖြစ်နေတာကိုပြေပျောက်စေဖို့အတွက်စကိုင်းတိုင်းလွတ်တော်အမအချို့ကိုလာအုပ်နိုင်ငံကိုခေါ်ယူပြီး Ten Oz Company ရဲ့တပ်ထုလုပ်ငန်းစီမံကိန်းကို2008ကပြတ်တာပါတယ်လာအိုနိုင်ငံလိလာကျဲအရာအစိုးရကအသေးချာကြက်မှတ်နိုင်ရင်ဒေသခံလူလူအကျိုးခံစားနိုင်တယ်လို့လွတ်တော်အမဥပဒေနိုင်ငံဆိုပါတယ်ဒေသခံတွေတနိုင်တပိုင်းရွှေရှာဖွေတာကိုပိတ်ပင်လိုက်ရင်တော့ဝိစေလုပ်ငန်းကြီးထွားလာနိုင်တယ်လို့လာအိုလိလာရေးခရီးမှာပါဝင်သူအမတ်ဦးဝင်းရွှေကပြောတာကိုဝန်ရကစက်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာကိုဗစ်ကာလသွေးကြိုတက်ထိနေရေးကြောင်းပြောပြထားပါတယ်။စီးကြိုရှိသူတွေမှာကိုဗစ်ဖြစ်လာရင်ပိုပြင်းထန်နိုင်ပေမဲ့သွေးကြိုတက်အများကြီးမတက်အောင်နဲ့အများကြီးမကျအောင်ထိနေနိုင်ရင်ဒီပြင်းထန်မှုကိုလျှော့ချနိုင်တယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်။စီးကြိုရှိသူတွေကိုဗစ်မဖြစ်ခင်နဲ့ဖြစ်လာရင်တောင်ဒီသွေးကြိုတက်ကိုဘယ်လိုထိန်းသိမ်းထားနိုင်ပြီးတွဲဖြစ်နိုင်တဲ့အခြားပြင်းထန်တာတွေကိုပါဘယ်လိုဆက်ထိန်းထားနိုင်ပါလဲ။ဒီအကြောင်းမြန်မာနိုင်ငံစီးကျိုသွေးကြိုယောဂသင်ဥက္ကဋ္ဌစီးကျိုထုကူဆရာဝန်ကြီးနဲ့ဂုံတုဆောင်ပမခဒေါက်တာတင့်ဆွေလက်ကိုကျွန်တော်ဝင်းမင်းကမေးထားပါတယ်ဟုတ်ကဲ့စီးကျိုသွေးကြိုထုကူဆရာဝန်ကြီးပမခဒေါက်တာတင့်ဆွေလက်ခင်ဗျာကျွန်တော်တို့ဒီကိုဗစ်ဖြစ်လာရင်စီးကျိုနဲ့ယောဂအခန်းရှိသူတွေမှာဘယ်လိုကြောင့်ပိုပြင်းထန်ပိုသေဆုံးနိုင်ပြီးတော့ဒီအတွက်ဘယ်လိုကြိုပြင်းသင့်တာကိုဗစ်ကိုပိုကာကွယ်သင့်တာနဲ့နောက်သွေးကြိုထိန်းဖို့ဒီအထွေထွေရေဘူးရကျန်းမာရေးကောင်နေပုံတွေကိုပြီးခဲ့တဲ့အခေါက်တွေကပြောပြီးမှဒီတစ်ခေါက်တော့ဆရာကြီးဒီသွေးကြိုဓာတ်ကိုအတိအကျထိန်းနိုင်ဖို့အဓိကပြောမှာမို့ဘာကိုအဓိကစရှင်းပြခြင်းလဲဆရာကြီ
းပထမဆုံးကသွေးကြိုဓာတ်ဘာမှရှိရမလဲဆိုတော့တသက်မှတတိယကိုနားလည်ထားဖို့ကျွန်တော်မနေ့ရက်ထားဘာမှမစားကြီးချင်မှာသွေးကြိုဖောက်ကလေးလို့ဆိုရင်80နဲ့130ကြားထဲမှာရှိရမှာဆိုတော့80အောက်ကိုကျသွားရင်သွေးကြိုကျတယ်ဟိုက်ပိုဂလိုက်ဆီးမီးယားလို့ခေါ်တယ်130နဲ့ကျော်သွားရင်ကျွန်တော်ဖာစင်ကိုနော်အိယာထမှာမနေ့စာမစားမီဖောက်လို့130နဲ့ကျော်ရင်သွေးကြိုညာနေတယ်လို့ဆိုတယ်ကျွန်တော်ရှိရသူတွေမနေ့ကျမလေးမနေ့အိယာထလို့ကျရင်150လောက်160လောက်ပဲရှိတယ်ဆရာကောင်းပါတယ်ဆိုတော့အဲ130နဲ့ကျော်တာကိုညာတာကိုမတိကျတော့လားလက်မခံတာလားအဲ့လိုဖြစ်နေတယ်အဲ့တော့130မနေ့ကမကျော်တယ်ညနေပိုင်းဒီပဲဖြစ်ဖြစ်စားပြီးတဲ့ချိန်ပဲဖြစ်ပေါ့မနေ့စာပဲဖြစ်နေ့စာပဲဖြစ်ညတာပဲဖြစ်စားလိုက်လို့နှစ်နာရီတော့တိမှကျော်လို့ရှိရင်180မကျော်တင်ဘူးပေါ့ကျွန်တော်ညီမကျမစီးရောက်နေဆရာ200ပတ်ဝန်းကျင်လောက်ပဲရှိတယ်ဆရာတချို့ဆရာတွေကအဲ့လိုပြောနေတော့အဲ့ target ဆိုတော့ဘယ်လောက်ရှိရမလဲဟာကိုကျွန်တော်ရှိရသူတွေကပြပယ်စရာမသိဘူးဖြစ်ဖြစ်နေတယ်ပေါ့
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့ဒီသွေးကြိုအတက်ကြကိုဘယ်လိုတတိထားပြီးတော့လှုပ်ဆောင်မလို့မလဲဆရာကြီး
ကိုဗစ်ကာလမှာစီးကြိုသွေးကြိုနဲ့ပတ်သက်လို့နှစ်ခုကြောက်ရတယ်စီးကြိုသွေးကြိုရန်တက်ပြီးတော့ဒါပြီးကီလိုစီဒိုစစ်တဲ့သူတွေမှာကီလိုဘော်ဒီတွေများပြီးတော့ငေါဖောက်တဲ့ယောဂါပေါ့။နောက်အစားတောက်တွေနေပြီးတော့သွေးကြိုတွေရမ်းကျသွားတာလည်းဖြစ်နေတော့အဲ့ဒီကုသုံးတက်ကိုသိအောင်လို့သွေးကြိုတက်ကတော့အများနဲ့အကြံခံဖောက်ပြီးဆက်နေဖို့လုပ်မယ်။နောက်ခါတိုင်းကတနေ့ကိုတစ်ချိန်ပဲဖောက်တယ်ဆိုတော့ကိုဗစ်ကာလမှာတော့လည်းသူတော့မနေ့တစ်ခါညတစ်ခါတော့ဖောက်ဖို့လုပ်မယ်ပေါ့။အဲ့တော့သွေးကြိုတွေတိတ်များတယ်ဆိုတော့သွေးကြိုဖောက်ကြည့်လိုက်လို့140ပေါ့150အနည်းဆုံးနှစ်ခါသက်တိုက်ညားနေပြီဆိုတော့တက်နေများကိုကုနေကြဆရာဝန်တော်မဆေးကန်းကိုနှမ်းပြီးတော့ဆက်သွေပြီးတော့မလိုအောင်ဆိုအကြံဉာဏ်တောင်းမှုလိုတယ်ပေါ့အဲတော့မှစောင့်နေတဲ့ဆေးကိုကွာအလွယ်တကူပြောပြီးသူကျုပ်ဘယ်လောက်ရှိပါလဲပြောရင်ဆရာဝန်ရဲ့လူသူတို့ညှိပေးဖို့လိုမယ်ဒါမှမဟုတ်ချင်းကိုလာခဲ့ပါလို့ပြောချင်တယ်ပြောမယ်ပေါ့
ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကဒီသွေးကြိုအရန်ကျသွားတာပေါ့နော်အရင်တုန်းကတော့အဲ့ဒါအတွဲဒီအချိုရည်မျိုးကျိုဆောင်းထားဖို့ရေဘူးရကျွန်တော်တို့ပြောခဲ့ကြပေမဲ့အခုတော့ဆရာကြီးဘယ်လိုတတိထားလှုပ်ဆောင်တင်တာကိုအတိအကျရှင်းပြပေးပါလား
အစားတောက်တရားပြက်တယ်ပညာဆိုတော့အစားနေတယ်ဆေးရတော့တောင်းနေတယ်မသူကျုပ်ကျသွားတာလည်းဖြစ်သွားတယ်ဟိုက်ပိုဂလိုက်ဆီးမီးယားပေါ့အဲ့ဒါဆိုရင်တော့ကျွန်တော် 15-15 rule ဆိုတာ55-55 rule ဆိုတာတော့ဗာလဲဆိုတော့သွေးကြိုကျသွားသလားပေါ့သွေးကြိုတက်80အောက်ကိုကျသွားရင်ကျွန်တော်ကျတယ်လို့ဆိုလဲဒါပေမဲ့ကျွန်တော်ချီမန်ကများသောဖြင့်100ကျော်လောက်ရောက်ပြီဆိုတာသွေးကြိုကျပြီဆိုတော့ချွေတွေကောက်တော့လိုက်တာမျိုးရှိတယ်ပေါ့နော်တကယ်တည်းသွေးကြိုကအန်ဒီဖြစ်လောက်ကိုကျတာ53အောက်မှာအန်ဒီဖြစ်လောက်ကိုကျတာဒါပေမဲ့သွေးကြိုကို80အောက်ဆိုရင်တော့ကျပြီလို့စတတ်မှတ်တယ်ပေါ့သွေးကြိုအဲ့80 80ပေါ့အဲ့အောက်ကိုကျပြီဆိုရင်တော့ချွေပြန်တောက်ဖို့လိုမယ်အချွေပြန်တောက်တဲ့ချိန်မှာတခြား15 gram ပေါ့ကျွန်တော်လက်ဖက်စားတဲ့ဇွန်သေးလေးပေါ့တော့ teaspoon ပေါ့အဲ့ဒါလေးနဲ့ကျွန်တော်၄ဆုံးလောက်ကို၃ဆုံးနဲ့၄ဆုံးပေါ့ဂျေပန်ကမှလည်းထည့်ပြီးချော်ပြီးတော့တောက်လိုက်မယ်တောက်လိုက်ပြီးတော့15 gram တောက်မယ်ပြီး15မိနစ်ကြာရင်တခါပြန်ပြီးစစ်ကြည့်မယ်ပေါ့အဲ့တော့သွေးကြိုက80ထဲဖြစ်နေလို့ဆိုရင်တော့100ထဲပြန်တက်ပြီလားပေါ့မတက်သေးဘူးဆိုတော့နောက်တစ်ခါပြန်ပြီးတော့ထပ်တောက်လို့ရတယ်ပေါ့ Natalo television, you know, a chuigu, Tauta Yabi, not a chuya chicken jet, chicken jet, your chicken jet on the jet, the jada jali name, palmon or tomato, and a kusa would live.
Okay, say, Dinyama, the Sijo to you, Sire to Rima. Now the Covid Chilla Lucia, a teacher of Yazide.
နှလုံးနဲ့သွေးရောဂါတွေကလည်းတွေ့ပြီးတော့ဖြစ်လာတတ်တော့အဲ့ဒီတွေ့ရောဆရာကြီးဒီတိကျရှိတဲ့လူတွေကသွေးတိုးတွေနှလုံးရောဂါရှိတာများတော့နှလုံးသက်ဆေးတွေပေါ့အက်စပရင်တောက်တယ်ဆက်တောက်ပေါ့ကျန်တဲ့နှလုံးသေးတွေပေးတာအင်ပုံမတိုင်းဆက်ပြီးတောက်ပါဖြတ်မပြစ်လိုက်ပါနဲ့ကိုလက်စထရောကြီးစီးတတ်များလာအတွက်ချက်ဖို့မအတူပါစတဲ့မော့တောက်ခိုင်းတာလူနာရဲ့ဖြတ်ဖြတ်ပြတယ်မဖြတ်ဖြတ နဲ့ဖြည်းတည်းဖြတ်မပြတ်လိုက်ပါနဲ့အဲ့ဒါအရေးကြီးဆုံးပါပဲ
ဟုတ်ကဲ့ဆရာကြီးဒီနေ့မှာနောက်ထပ်ရောဒီသတိပြုသင့်တဲ့ဆေးတွေရှိသေးလားဆရာ
ကိုဗစ်ကာလမှာနေကောင်းတယ်ဆိုတဲ့ချိန်ဆိုရင်တော့ဆံဝင်ပေးထားတဲ့ဆေးကိုပုံမှန်လေးတောက်ဖို့တင်တယ်ပေါ့အဲ့ဒါမဲ့ကိုဗစ်ကာလမှာနေမကောင်းလို့များဆိုလို့ရှိရင်တော့အဓိကဆေးနှစ်ခုကိုရှောင်ခိုင်းတယ်ပေါ့တစ်ခုကတော့မက်ဖော်မင်ပေါ့နောက်တစ်ခုကအခုဖြစ်ပေါ်တဲ့HA2 inhibitor ဆိုပြောတဲ့ empagliflozin နဲ့ canagliflozin နဲ့ dapagliflozin နဲ့ AC တွေပေါ့အဲ့ဒီတင်ရတဲ့ကောင်းပါလေတို့ပါဆိုညာလေကိုဗစ်ကာလမှာတော့ AC နှစ်ခုတော့တတိထားကြဖို့ဆိုပြီးကျွန်တော်ပြောတယ်ပေါ့
ဟုတ်ကဲ့ဆရာအဲ့တော့အခုဒီကိုဗစ်ရောဂါဖြစ်လာခဲ့ရောဘယ်လိုမျိုး
ဘယ်လိုများကိုယ်ကိုယ်ဖျားတယ်နာစီးတယ်ချောင်းကျွတယ်လက်ချောင်းနာတယ်ပေါ့အဲ့လိုဖြစ်နိုင်တယ်ကိုဗစ်လိုမျိုးဖြစ်မှာဆိုလို့နေအဲ့လိုမျိုးဖြစ်နိုင်တယ်ဆိုရင်တော့သွေးကြိုအနည်းဆုံးတော့တစ်နေ့လေးချိန်လောက်တော့ဖောက်ဖို့တုံတယ်ပေါ့နောက်တစ်ခုကအရေးကြီးတာရေပြင်းများတောက်ဖို့လိုတယ်တို့တော့ကြော်ပြီးအဲနောက်ပြီးတော့လူလူချင်းတော့ကီတုန်းဘော်ဒီစက်ခိုင်းတယ်ကီတုန်းဘော်ဒီကတော့ကျွန်တော်ပုံမှန်ကြီးမှာတော့စစ်ဖို့ကတိတ်လို့လည်းကုနေမရှိဘူးပေါ့
ဟုတ်ကဲ့ဆရာအဲ့တော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်က
ချုပ်ပြောရရင်တော့ရှိရသူရထင်းနေမှုကောင်းမှုတွေအစားတောင့်နေတိုင်းအလုပ်ရှားမှုလိုပါတယ်ရှိရပုံမှန်တောက်ဖို့လိုပါတယ်ရှောင်ဝင်ကိုအရေးပေါ်ဆွတ်တော့ဖို့ဖုန်းနံပါတ်ယူထားဖို့လိုပါတယ်ရှိမှဆေးရောသိစစ်ဖို့ကဘုမလုံလောက်လို့ရှိဖို့လိုပါတယ်ပေါ့အပြင်ပအနေနဲ့ပေါ့ဆေးရုံရောက်သွားရင်တော့ဂျီယံမန်နေဂျမန့်ကတော့အခုဒီမှာကြောဖို့သိပြီးတော့မဆိုင်ဘူးဆိုတော့ကျွန်တော်မပြောတော့ဘူးဆေးရုံရောက်သွားရင်တော့အင်ဆူလင်ထိုးရမျိုးပေါ့အင်ဆူလင်ထိုးနေတဲ့လူတွေအင်ဆူလင်တေချာမထိုးတဲ့လူတွေများသဖြင့်ပေတာများတယ်ပေါ့ဒါဆေးရုံကြဆရာဝန်ကြီးကကုမှာဆိုတော့ကျွန်တော်စိတ်ကူတာပြင်မာနေတဲ့ကာလမှာပဲကိုယ့်ဥမာဆေးတွေပြငါသူ့ဂျူတွေတက်သူ့ဂျူတွေကြအဲ့လိုတွေဖြစ်မှာပဲကျွန်တော်စိတ်ကူတာတွေပြောခြင်းဖြစ်ပါတယ်နောက်ပြီးတော့အားရှိအောင်လို့ဆိုရဖြစ်သက်သာဆိုတဲ့စားတဲ့အကျင့်ပေါ့သူကပုံမှန်တန်းချာလို့ဒီဘာမှဖြစ်သက်သာမလုပ်ဘူးလေအဲ့ဒါကိုထပ်ပြီးဖြစ်သက်သာဆိုပြီးဆိုတော့ပြောတဲ့ဒါဒီလိုနှုတ်မုံစရာရဲ့ပြဿနာအဲ့ဒါတကယ်တည်းသူရဲ့စာထုတ်ကြရည်ရချက်ကဘာတဲ့သူကိုပိန်အောင်လို့မတက်အောင်လို့ချီချူများတဲ့သူကိုခမင်းကိုမစားဘူးဆိုတော့တဏတ်မစားဘူးမစားတဲ့နေရာမှာဆိုတော့နှုတ်မုံတောင်းပဲပေါ့ကျွန်တော်ရှိမှကြားတဲ့အခါကျထပ်ပြီးတောက်တယ်ခမင်းစားတယ်ပြီးတဲ့အခါကျအချူလေးတားလို့တောက်လိုက်တယ်အဲ့ဒါသူကတက်ခါကြီးကိုအဲ့အားရှိအောင်လို့ဆိုတော့အားမရှိကြရဘာကြောင့်လဲဆိုရင်ခန္ဓာကိုယ်မှာသွေးကြွတွေများနေလို့ဆိုရင်အဲ့ဒီသွေးကြွတတ်တွေကကျွတ်သားတွေထဲကိုမဝင်နိုင်ဘူးအင်ဆူလင်ကလည်းနည်းနေတယ်အင်ဆူလင် resistance လည်းဖြစ်နေတော့သွေးကြွတတ်တွေကများနေကျွတ်သားတွေထဲကိုအင်ဆူလင်တွေဂလူကိုဇ်တတ်တွေမရောက်လို့အားမရှိဘူးဆိုတာဖြစ်နေတာပါအဲ့တော့သွေးကြွတတ်ကိုကောင်းအောင်ထိန်းပါဆိုတော့အားရှိအောင်လို့ဆိုတဲ့ဟာတွေကိုသွားပြီးတော့အားမကိုးပါနဲ့လို့ကျွန်တော်နေခဏခဏပြင်နေတာနဲ့ပြင်နေတော့အဲ့ဒါကိုချက်ပြီးတော့ပြောခြင်းဖြစ်ပါတယ
်ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ကရင်ပြည်နယ်ဖားပိုမြို့နယ်မဲဝိုင်ဒေသမှာမြမတက်မတော်နဲ့ကရင်အမျိုးသားလွတ်မြောက်ရေးတက်မတော် KNL တို့ကြားနှစ်ဖက်တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ရခိုင်နိုင်ငံရေးကောင်းဆောင်ဒေါက်တာအေးမောင်နဲ့ဆိုင်ရေးဆရာဝင်းအောင်တို့ကိုပြန်လွတ်ပေးဖို့အတွက်စုဆောင်းကောက်ခံထားတဲ့လက်မှတ်တွေကိုဒေါအောင်ဆန်းစုကြည်ထံကိုပေးပို့ခဲ့တယ်ဆိုတာနဲ့တိုင်းသားတက်ဖွဲ့တွေကြားတိုက်ပွဲတွေကြောင့်နမ်တူစစ်ဆောင်တွေနေရက်ပြန်ရေးခက်ခဲနေတဲ့အကြောင်းတွေကိုကြားကြရမှာပါရှင်။
မကနန်းဟောင်းပါတရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါကရင်ပြည်နယ်ဖားပုံမြို့နယ် KNU တပ်မဟာ5လှုပ်ရှားရာမဲဝိုင်ဒေသမှာဒီဇင်ဘာလ15ရက်နေ့ကတပ်မတော်နဲ့ကရင်အမျိုးသားလူမျိုးရေးတပ်မတော် KNLA တို့အကြမ်းမိုင်းဆွဲတိုက်ခိုက်မှုဖြစ်ပြီးနှစ်ဖက်တင်းမာမှုတွေဖြစ်ပွားခဲ့ပါတယ်မဲဝိုင်ဒေသမှာတပ်မတော်ကအုပ်ချုပ်မှုကိစ္စဆောင်ရွက်နေချိန် KNLA ဘက်က နေမြေကျော်လွန်ပြီးမိုင်းဆွဲတိုက်ခိုက်တာကြောင့်နှစ်ဖက်အပြန်လံပစ်ခတ်မှုဖြစ်ပွားပြီးတမရော်သားတို့ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့တမရော်ကသတင်းထုတ်ပြန်ထားပါတယ်။တမရော်ဘက်ကတိုက်ရင်နေရင်အင်အား300ကျော်အထိတိုးချဲ့လာပြီးလှုပ်ရှားမှုတွေလှုပ်ဆောင်လာတာကြောင့် KNLA ဘက်ကပြန်လည်တိုက်ခိုက်တာဖြစ်တယ်လို့ KNLA တပ်မဟာ9ကပြောခွင့်ရဒုတိယဗိုလ်မှူးကြီးစောကလေတိုကပြောပါတယ်။ KNU နေမြေအတွင်းတမရော်တပ်စခန်းအလုံးကိုအခုနှစ်မှရုပ်သိမ်းပေးဖို့ဒီလဆမ်းမှာ KNLA ဘက်ကထုတ်ပြန်ထားပါတယ်
။အင်းစင်ကျင်းဆောင်မှာဖမ်းဆီးချုံနှံခံရတဲ့ဒေါက်တာအေးမောင်နဲ့ဆိုင်ရဆရာဝေဟင်အောင်တို့ကိုလွှတ်ပေးဖို့အတွက်စူးစမ်းကောက်ခံထားတဲ့လက်မှတ်တွေကိုနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်စောအောင်ဆန်းစုကြည်ထံလိမ့်မှုပြီးဒီဇင်ဘာ15ရက်နေ့မှာစာတိုက်ကန်လေးပေးပို့လိုက်တယ်လို့လက်မှတ်တွေစူးစမ်းကောက်ခံသူနေရင်ကြရာသတင်းဌာနအက်ဒီတာဦးခိုင်မြတ်ကျော်ကပြောပါတယ်။ဒေါက်တာအီမောင်ဟာရခိုင်နိုင်ငံရေးခေါင်းဆောင်သူဖြစ်တဲ့အပြင်ရခိုင်မြို့သားနိုင်ငံရေးလှုပ်ဆောင်တဲ့အတွက်ဖမ်းဆီးခံရပြီးထောင်သား20ချမှတ်ခံရလို့အခုလိုလက်မှတ်တွေစုဆောင်ပြီးတောင်းဆိုရတာဖြစ်တယ်လို့ဦးခိုင်မြတ်ကျော်ကပြောပါရယ်။အဲ့ဒီလက်မှတ်တွေကိုနိုဝင်ဘာလ20ရက်နေ့ကနေဒီဇင်ဘာလ14ရက်နေ့ထိအွန်လိုင်းကကောက်ခံထားတာဖြစ်ပြီးပြည်တွင်းပြည်ပကတိုင်းလားလူမျိုးပေါင်းစုံ153ဦးကပါဝင်လက်မှတ်ရေးသူးထားတာပါ။ဒေါက်တာအေးမောင်နဲ့ကိုဝီဟင်အောင်တို့ကိုရတိတော်မြို့နယ်မှာကျင်းပတဲ့ရခိုင်ချုပ်ချာအာဏာကျဆင်းမှုကဏ္ဍမှာဟောပြောမှုစဉ်နဲ့ပတ်သက်ပြီး2018ခုနှစ်ဇန်နဝါရီလမှာနိုင်ငံတော်အကြီးအကျယ်ပြည့်စင်မှုမတရားသင်အပ်ဥပဒေပုံမှန်တွေဖြင့်နိုင်ငံတော်သစ္စာဖောက်မှုတွေနဲ့တရားစွဲဆိုခဲ့တာဖြစ်ပါတယ်။
ရခိုင်လက်နက်ကိုင်အေအေတပ်ဖွဲ့ကလေးလခွဲအကြဖမ်းဆီးတင်တင်ထားတဲ့ချင်းလူငယ်ဆလိုင်းအောင်စိုးဟာဒီဇင်ဘာလ15ရက်နေ့ကပြန်လည်လွတ်မြောက်လာပြီလို့မိသားစုဝင်တွေကပြောပါရယ်အေအေတပ်ဖွဲ့ကနေဆလိုင်းအောင်စိုးကိုချင်းပြည်နယ်ပလဲဝမြို့နယ်ကန်ဒီဝကျေးရွာကိုလာကြို့ဖို့အကြောင်းကြားခဲ့တာဖြစ်ပြီးမိသားစုဝင်တွေကကန်ဒီဝကျေးရွာမှာတွားရောက်ခေါ်ဆောင်လာခဲ့တာဖြစ်ပါရယ်ဆလိုင်းအောင်စိုးအပါအဝင်ချင်းလူငယ်၄ဦးဟာပြီးခဲ့တဲ့ဇူလိုင်လ29ရက်နေ့ကရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကနေပလဲဝမြို့အပြံငတ်တရိုင်းကျေးရွာအနီးမှာအေအေတပ်ဖွဲ့တွေကဖမ်းဆီးခဲ့တာဖြစ်ပါတယ်။သူနဲ့အတူအဖမ်းခံရတဲ့၃ဦးကတော့ဩဂတ်စ်လ25ရက်နေ့ကပြန်လည်လွတ်မြောက်လာကြပြီးမယ်။ဆလိုင်းအောင်စိုးကိုတော့ဆက်လက်ထိန်းသိမ်းထားပြီးဒီဇင်ဘာလ15ရက်နေ့ကျမှသာပြန်လွတ်ပေးခဲ့တာဖြစ်ပါတယ်။
ရှမ်းပြည်နယ်တောင်ပိုင်းမှာရင်ဆိုင်မှုဖြစ်ပွားတာပုံမှန်များပြားလာနေတယ်လို့ရှမ်းပြည်တောင်ပိုင်းမော်တော်ယာဉ်ထိန်းသိမ်းရေးဌာနတာဝန်ရှိသူတွေကပြောဆိုပါရတယ်။2020ခုနှစ်နှစ်နှောင်းပိုင်းမှာတင်ရင်ဆိုင်မှုအကျဉ်း80ထက်မနည်းဖြစ်ပွားခဲ့ပြီးသေဆုံးမှုမှလည်း50နီးပါးရှိနေတယ်လို့ရှမ်းပြည်တောင်ပိုင်းအမှတ်18ဒုရင်ထိန်းရေးသက်ဖွဲ့ကဦးအောင်မိုးကပြောပါရတယ်။2019ခုနှစ်မှာတော့ရှမ်းပြည်တောင်ပိုင်းမှာရင်ဆိုင်မှုအကျဉ်းရေပေါင်း900ကျော်ရှိပြီးသေဆုံးသူ268ဦးသိရှိခဲ့ပါတယ်။အများဆုံးကတော့ဆိုင်ကယ်နဲ့ကတိုက်မှုဖြစ်ပြီးအကြီးကရင်းမြန်မောင်းနှင်ခြင်းအရက်တိတ်စာတောက်စားပြီးရင်းမောင်းနှင်ခြင်းနဲ့ရင်းမောင်းနှင်နေစဉ်လက်ကင်ဖုံးအသုံးပြုခြင်းတို့ကြောင့်ဖြစ်တယ်လို့လဲရှမ်းပြည်တောင်ပိုင်းမော်တော်ယာဉ်ထိန်းသိမ်းရေးဌာနကထုတ်ပြန်ထားပါတယ်
။မွန်ပြည်နယ်တန်ဖြူစရမြို့နယ်မှာပြည်ထောင်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဝင်တွေကနေရွေးကောက်ပွဲကော်မရှင်ကိုဆန္ဒထုတ်ဖော်ခဲ့ပါတယ်။ဒီဇင်ဘာလ15ရက်နေ့မနက်ပိုင်းမှာတနိုင်ငံလုံးကမဲခိုးမဲတိုးတဲ့ကော်မရှင်အလိုမရှိကလေးတွေမဲပေးတဲ့ရွေးကောက်ပွဲအလိုမရှိနိုင်ငံတော်ငွေကြေးဖြင့်မဲဆွယ်စည်းရုံးချင်းအလိုမရှိမဲစည်းရမမှန်တဲ့ရွေးကောက်ပွဲအယုံကြည်မရှိစတဲ့ကြွေးကြော်သံတွေနဲ့တံဖြူစရမြို့ပြည်ခိုင်ပြိုးပါတီရုံးရှိမှလူ30လောက်ကဆန္ဒထုတ်ဖော်ခဲ့တာပါတံဖြူစရမြို့နယ်အတွင်းမှတ်ပုံတင်မရှိတဲ့သူတွေအသက်မပြည့်သေးတဲ့ကလေးတွေမဲပေးခွင့်ရတာတွေမဲနှခါထည့်ထားတဲ့သူတွေလည်းရှိနေတဲ့ဖြစ်စဉ်တွေအပေါ်ရွေးကောက်ပွဲကော်မရှင်ကိုဆန္ဒထုတ်ဖော်တာဖြစ်တယ်လို့မြို့နယ်ပြည်ခိုင်ဖြိုးပါတီဥက္ကဋ္ဌဦးစိုးနိုင်ကပြောပါတယ်ဆန္ဒထုတ်ဖော်ရတဲ့အကြောင်းရင်းတွေမှာဆက်စဲကြေးရွာကမဲအရေအတွက်နေရာပိုနေတာမဲစလစ်တွေအချိန်မီဝေမပေးတာရက်ခွက်အုပ်ချုပ်ရေးအဖွဲ့ဝင်တွေကိုဗစ်ထောက်ပံ့ကြေးပေးရမယ့်နေရာမှာ NLD ပါတီကထောက်ပံ့ကြေးပေးတဲ့ပုံစံလှုပ်ဆောင်ခဲ့တာစတာတွေပါဝင်တယ်လို့သူကဆိုပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့မှာဒီဇင်ဘာလဇန်ပိုင်းကဖြစ်ပွားတဲ့တိုင်းသားတပ်ဖွဲ့တွေအကြမ်းကတိုက်ပွဲတွေကြောင့်နေရက်ကနေစွန့်ခွာခဲ့ရတဲ့ရွာသား200ကျော်ဟာဒီကနေ့အချိန်ထိနေရက်ကိုမပြတ်နိုင်ကြသေးပါဘူးတိုက်ပွဲတွေမဖြစ်တော့ပေမဲ့ဘာကြောင့်နေရက်မပြတ်နိုင်သေးတာလဲနမ်ဖုံကနေစူးစီးတင်ဆက်ပေးထားပါတယ်
နမ်တူမြို့ရဲ့အနောက်တောင်ဘက်အရပ်မှာရှိတဲ့မန်ဆမ်အုပ်စုအတွင်းကကျေးရွာတွေမှာအခုလ9ရက်နေ့ကတည်းကတိုက်ပွဲတွေဆက်ဖြစ်ပွားခဲ့တာကြောင့်တရက်ခံလူထု300နီးပါးစစ်ပေးတိမ်းရှောင်ခဲ့ရပါတယ်။အဲ့ဒီအနက်ရွာသား200ကျော်ဟာမန်ဆမ်ဖုန်ကြီးကျောင်းမှာပဲရှိနေသေးတယ်လို့နမ်တူမြို့ကစစ်ရှောင်ကူညီရေးကော်မတီအဖွဲ့ဝင်စိုက်ပညာန်ကရှမ်းစကားနဲ့အခုလိုပြောပါတယ်
။ဟ
တချို့လည်းပြန်လာကြပါပြီတင်းလုံတို့နာကျေးရွာကရွာသားတွေပေါ့မပြန်နိုင်သေးတာနှံပါရွာသားတွေလေသူတို့လည်းမှန်ကန်ဘုံကြီးเจ้าမှာပဲခု
လက်ရှိအခြေအနေမှာတော့တိုက်ပွဲတွေညှိနေသေးကြောင်း ACSS SSA ပြောခွင့်ရတူဘုံမူကြီးဦးခေကအခုလိုပြောပါတယ်
ကိုနေဖြစ်နေတဲ့အတိုင်းပဲနေကြတယ်နော်လောလောဆယ်တော့ချင်းတွေကတည်ကျင်းသွားနေပါတယ်လို့ပဲဆိုနိုင်ပါတယ်နော်
စရဲချင်းနေနေနေပေမဲ့မန်ဆန်ဘုံကြီးချောင်းကစစ်ဘေးရှောင်200ကျော်နေရမပြန်နိုင်ကြသေးတာဟာဒေတာတွင်းအခြေစိုက်နေရာယူထားတဲ့လက်နက်ကင်တပ်ဖွဲ့တွေတဖွဲ့မှတက်ဆုပ်ပေးတာမရှိသေးသလိုအစိုးရစစ်ချောင်းတွေကလည်းခြေရွာတွေဘက်မှအားဖြစ်လှုပ်ရှားနေတာတွေရှိနေပါတယ်စစ်တပ်ဘက်ကလည်းနေရာယူထားတာကြောင့်စစ်ရှောင်တွေနေရမပြန်ရဲသေးဘူးလို့နှံ့တူမေတ္တာရှင်နိုင်ရဲလူမှုကူညီရေးအသင်းကိုချစ်မွေးကအခုလိုပြောပါတယ
်
ဒီဇင်ဘာလ9ရက်နေ့ကနေ10ရက်နေ့အထိ ACSS SSA နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တို့အကြားဖြစ်ပွားတဲ့တိုက်ပွဲကြောင့်စစ်ပေးရှောင်ထွက်ပြေးလာရတဲ့ရွာသားတွေကတော့နမ်တူမြို့နယ်မန်ဆမ်အုပ်စုထဲကနာကေနာကျန်ပင်းလုံကွန်ကျောင်းနမ်ပိုင်ရွာကရွာသားတွေဖြစ်ပါတယ်။ရှမ်းနှစ်တစ်ကူကာလကောက်ရိတ်ချိန်ပြောင်းချိုးချိန်မှာစစ်ရှောင်နေရာကျော်နေရပြန်ချင်ပေမဲ့ဒေသတွင်းစစ်ရေးအခြေအနေမတည်ငြိမ်သေးတာကြောင့်နေရမပြောင်းနိုင်သေးသလိုလာမယ့်နှစ်အတွက်စားတောက်ရေးပူပန်နေကြတယ်လို့ပြောဆိုနေကြပါတယ်။
ဆက်ပြီးတော့အနာဂတ်မြန်မာနိုင်ငံဟာဖက်ဒရယ်ပြည်ထောင်စုဖော်ဆောင်နိုင်ရေးမှာအရေးပါတယ်လို့တိုင်းသာလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေကအမြင်ရှိနေပါတယ်။ဒီအကြောင်းကိုတော့မိကလျာမုံကနေအခုလိုမျိုးစူးစီးတင်ဆက်ပေးထားပါတယ်
။လူငယ်တွေဟာမျှော်လင့်ချက်ကြီးမားစွာနဲ့လွှတ်တော်ရွေးကောက်ပွဲဖြစ်တဲ့လက်တန်းတော်လှန်ရေးကိုပိုလို့ပါဝင်လှောက်ရှားလာကြတာဖြစ်ပြီးသူတို့မြန်မာနဲ့ဖက်ဒရယ်ပြည်ထောင်စုကိုမတီဆောက်နိုင်ဘူးဆိုရင်တော့လက်ညှိုးတော်လှန်ရေးဖြစ်တဲ့လက်နက်ကိုင်လမ်းစဉ်ဘက်ကိုပြန်လဲအာတန်သွားမှာစိုးရိမ်မိတယ်လို့လဲမွန်ဖြီတစ်ပါတီဘိုလုံးမှုဆောင်ဖွဲ့ဝင်နိုင်ပညာလေကအခုလိုပဲပြောသွားပါတယ်
။အတော့လူငယ်တန်းအများအဖြစ်ရေကောက်ပွဲပေါ်မှာအများကြီးစိတ်ဝင်စားလာတယ်။ရေကောက်ပွဲကတစ်စိတကယ်လို့တို့လိုအပ်တဲ့ညှို့မှန်းတဲ့ဖက်ဒရယ်ပြည်ထောင်စုလည်းမရောက်ဘူး။ငင်းချမ်းဖြစ်စဉ်အလဲမဖြစ်ထွန်းဘူးဆိုရှင်ဒီလက်တန်းအားကိုးနေတဲ့ဒီလွှတ်တော်အတွင်းနိုင်ငံရေးကတစ်စိညှို့လက်ချက်တွေကင်းမဲ့ပြီးတော့ဒီလက်ညှို့အားကိုးတဲ့ဒီလက်နက်ကိုင်တော်လှန်ရေးကိုပြန်ပြီးတော့အာတန်လာမှာကြောက်တော့ပေါ့နော်တကယ်လို့လက်ညှိုးတော်လှန်ရေးကိုပြန်လဲအာတန်လာရင်ဒီငင်းချမ်းရေးဖြစ်စဉ်ပေါ်မှာတော့အများကြီးတော့ဝေးနေအောင်ပါပဲ
2020ရွေးကောက်ပွဲအနိုင်ရအမျိုးသားဒီမိုကရေစီအဖွဲ့အနေနဲ့အမျိုးသားညီညွတ်ရေးနဲ့အမျိုးသားပြန်လည်တင်းမြတ်ရေးတို့ကိုရှိရှိတဲ့လုပ်ငန်းစဉ်တွေကိုပြည်ထောင်စုအဆင့်နဲ့တိုင်းဒေသကြီးပြည်내စစ်စစ်တို့မှလည်းလက်ရှိနိုင်ငံရေးလူအကျက်တွေနဲ့အညီချမှတ်ဖော်ဆောင်သွားဖို့မြန်မာနိုင်ငံလုံးဆိုင်ရာအကြောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ကဒီဇင်ဘာလ10ရက်နေ့ကကြေညာချက်ထုတ်ပြန်ခဲ့ပြီးဥက္ကဋ္ဌရဲဘော်တန်ခဲကအခုလိုပဲပြောသွားပါတယ
်။အထူးအရေးပိုင်းမှာဆိုင်ရာအထူးအပိုင်းဆိုင်ဆိုင်ရာမှာလည်းနော်ဒီကျွန်တော်တို့နိုင်ငံရေးနဲ့ပတ်သက်တဲ့ဓမ္မရာတွေဟိုဝန်ကြီးဌာနတွေဒီလိုစုဖွဲ့မှုမျိုးတွေမှာလည်းစဉ်းစားဖို့ပြောရဲဒီဆက်ထဲမှာပဲလက်တွေ့ကြတဲ့အောက်ခြေမှာရှိတဲ့ပြည်내ဒီမှာလည်းဒီတိုင်းဒေတာကံနိုင်ငံရေးအင်အားစုတွေနဲ့ဟာလာနေနေနိုင်ငံလုံးနိုင်ဖို့ပြောရဲလို့ကျွန်တော်တို့ကြောက်ပါတယ
်။ဒုဗိမဲ့2008ဖွဲ့စည်းပုံအောက်မှာရွေးကောက်ပွဲတွေဘယ်လောက်ပဲကျင်းပနေပါစေဒီမိုကရေစီပြည့်ဝရှိတဲ့နိုင်ငံဖြစ်လာလိမ့်မယ်မဟုတ်ဘူးလို့လည်းနိုင်ပညာလေကအခုလိုပဲဆက်ပြောသွားပါတယ်။
ပမာဒီမှာဖော်ဆောင်နေတဲ့ဒီမိုကရေစီနိုင်ငံကဒီ2008ဖွဲ့စည်းပုံအောက်မှာပဲဖော်ဆောင်တဲ့ဒီမိုကရေစီနိုင်ငံဖြစ်နေတယ်ဆိုတော့ကျွန်တော်တို့ရွေးကောက်ပွဲဘလောက်ပဲကျင်းပကျင်းပဒီအပြည့်ဝဒီမိုကရေစီနိုင်ငံရေတော့ဖြစ်လာမှာမဟုတ်ဘူး။ဘာဖြစ်လို့ဆိုတော့2008ဖွဲ့စည်းပုံမှာတမတော်က25ရာခိုင်နှုန်းရှိနေတယ်ဆိုတော့ဘလို့ပဲရွေးကောက်ပွဲကျင်းပကျင်းပကျွန်တော်တို့ဖော်ဆောင်တဲ့ဒီမိုကရေစီနိုင်ငံတော့အပြည့်ဝတော့ဖြစ်လာဖို့တော့ခရင်တယ်ပေါ့နော်
ဒီမိုကရေစီနိုင်ငံဖြစ်ဖို့ခဲယင်းနေအောင်မယ်ဆိုရင်တော့တိုင်းရင်းသားတွေမျှော်လင့်နေကြတဲ့ဖွဲ့တရပြည်တော်စုတည်ဆောက်ဖို့ဆိုတာခက်ခဲနေလိမ့်မယ်လို့ဝေဖန်ပြောဆိုမှုတွေရှိနေပါတယ်ရှင
်။အခုဆက်ပြီးသတင်းအချင်းချုပ်ကိုနားဆင်ကြရမှာပါရှင်။
ကရင်ပြည်နယ်ဖားပုံမြို့နယ်မဲဝိုင်ဒေသမှာဒီဇင်ဘာလ15ရက်နေ့ကမြန်မာတပ်မတော်နဲ့ကရင်အမျိုးသားလူမျိုးရေးတပ်မတော် KNLA တို့အကြားမိုင်းဆွဲတိုက်ခိုက်မှုဖြစ်ပွားခဲ့ပြီးနှစ်ဖက်တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။အင်းစိန်အကျဉ်းထောင်မှာဖမ်းဆီးချုပ်နှောင်ခံနေရတဲ့ရခိုင်နိုင်ငံရေးကောင်းဆောင်ဒေါက်တာအေးမောင်နဲ့စာရေးဆရာဝေဟင်အောင်တို့ကိုပြန်လွတ်ပေးဖို့အတွက်စုဆောင်ကောက်ခံထားတဲ့လက်မှတ်တွေကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ထံပေးပို့ခဲ့ပါတယ်။
တရရှိလို့ခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရာ
။အခုဆက်ပြီး VOA မြန်မာပိုင်းအစီအစဉ်ရဲ့ခရစ်စမတ်ယာသီသေးသချင်းအစီအစဉ်ကိုထုတ်လွှင့်ပေးခြင်းပါတယ်။စိုးလွင်လွင်ပြီဆိုထားတဲ့သတင်းကြွေတဲ့ဆောင်းဆိုတဲ့သချင်းကိုနားဆင်ကြပါခင်ဗျာ။အတန်ကတောက်ချာနေမနဲ့ခင်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ
်။အမေရိကန်အစိုးရရဲ့သဘောထားမြင်အားပေါ်ကိုတင်ပြပါတော့မယ်ရှင
်။ Syria အစိုးရဟာ Syria ပြည်သူတွေကိုအစိုးတကအစိုးဆုံးနှိမ့်နေနဲ့နှိပ်စက်နေတာ၁၀နှစ်ကျော်ကြာခဲ့ပါပြီ။ Bashar al-Assad ခေါင်းဆောင်တဲ့အစိုးရဟာငြိမ်းချမ်းစွာဆန္ဒပြသူတွေကိုတင်ကားနဲ့တနတ်လက်နက်တွေသုံးပြီးဖြိုခွဲပါတယ်။ပောက်ကွဲအားပြင်းတဲ့ဓာတ်ဆီအပြစ်ပါတဲ့စီတိုင်ကြီးတွေကိုလူနေရက်ွက်တွေနဲ့ကျဲချသလိုအစိတ်ငွေတွေနဲ့လည်းရက်ွက်နဲ့ကျဲရွာနေပြည်သူတွေအသက်ရှူမဝအောင်လုပ်ပါတယ်ဆီးရီးယားပြည်သူတွေအဖို့ဓာတ်ရုပစ္စည်းတွေမီးလောင်ပုံးတွေငတ်မမှုတွေနဲ့ခြေပြက်လက်ပြက်နဲ့တေးချေထန်ရာရကြပါတယ်ဆီးရီးယားအရက်သားတွေဟာစစ်ပွဲတွေကြားမြေစာပင်လိုတေးချေထန်ရာရကြတာမျိုးမဟုတ်တော့ဘဲသူတို့ကိုယ်တိုင်ကစစ်တပ်ရဲ့ပြစ်မှတ်တွေဖြစ်ခဲ့တာပါဖြစ်လဲဖြစ်နေသေးပါ စစ်မဖြစ်ခင်အားလူဦးရေ23သန်းရှိတဲ့ဆီးရီးယားမှာလူ9သန်းလောက်အသက်ဆုံးရှုံးခဲ့ရပြီးလူ6သန်းခွဲတိုင်းပြည်တွင်းမှာပဲအိုးအိမ်စွန့်ခွာခဲ့ရပါတယ်။နောက်ထပ်လူ9သန်း6သန်းကတော့အိမ်နီးချင်းနိုင်ငံတွေမှာဒုက္ခသည်တွေအဖြစ်ခိုလှုံနေကြရပါတယ်။အခုတော့ရက်ဆက်မှုဘောင်းဆောင်ရဲ့ဘီတူကဖြစ်တဲ့အာဆက်ကဒုက္ခသည်တွေကိုအိမ်ပြန်လာဖို့ခေါ်နေပြန်ပါတယ်။အာဆက်ပြောသလိုလိုက်ပြောနေသူကတော့အာဆက်ကိုထောက်ခံသူလည်းဖြစ်အာဆက်ကိုအခုလိုဖြစ်အောင်လုပ်ပေးနေသူလည်းဖြစ်တဲ့ရုရှားသမ္မတဗလာဒီမီယာပူတင်ဖြစ်ပါတယ်။ဒမတ်စကတ်မြို့မှာမကြာသေးခင်ကဆီးရီးယားနဲ့ရုရှားတို့ပူးတွဲကျင်းပခဲ့တဲ့ဒုက္ခသည်များဆိုင်ရာညီလာခံတစ်ခုမှာတော့အာဆက်နဲ့ပူတင်တို့နှစ်ဦးလုံးကဆီးရီးယားပြည်တွင်းစစ်ပြီးဆုံးသွားပြီဖြစ်လို့ငြိမ်းချမ်းရင်းရနေပြီလို့ပြောပါတယ်။တစ်ချိန်တည်းမှာပဲရုရှားစစ်ကြောင့်ပြက်ခဲရတဲ့တိုင်းပြည်ပြန်လည်တည်ဆောက်ရေးလုပ်ငန်းကိုဆီးရီးယားဒုက္ခသည်တွေအိမ်ပြန်မလာခင်အရင်လုပ်ရမယ်လို့လည်းတောင်းဆိုနေပါတယ်။အနောက်နိုင်ငံတွေကဆီးရီးယားပြန်လည်ထူထောင်ရေးအကူအညီပေးဖို့ဆန္ဒရှိမှဒုက္ခသည်တွေအိမ်ပြန်နိုင်မှာလို့လဲရုရှားတို့ကပြောနေတာပါ။ဒါကမျိုးမျိုးမျက်မျက်ခံစားမဲ့စောက်လုပ်ရေးကွန်ထရက်တွေစီကိုအကူအညီပေးတဲ့ငွေတွေရောက်ရှိသွားစေဖို့ကြိုးပမ်းချက်တစ်ခုသာဖြစ်ပါတယ်။ဒုက္ခသည်တွေကိုယ်တိုင်ကအဆက်ရဲ့ဂရုစကားတွေကိုမယုံကြည်ကြသလိုအနောက်နိုင်ငံတွေကလည်းဒါကိုလက်ခံမှာမဟုတ်ပါဘူး။နိုင်ငံရေးအကျဉ်းသားတွေအားလုံးလွှတ်ပေးပြီးမှဆီးရီးယားပြည်သူတွေဘေးကင်းကြောင်းအာမခံချက်ရမှဆီးရီးယားနိုင်ငံရေးဖြစ်စဉ်ကိုတရားဝင်လက်ခံနိုင်တယ်လို့ယူဆမှပြန်လည်တည်ဆောက်ရေးအကူအညီကိုအနောက်နိုင်ငံတွေကပေးမှာဖြစ်ပါတယ်။ရုရှားထောက်ခံမှုနဲ့အာဆက်အစိုးရဆီးရီးယားပဋိပက္ခပြီးဆုံးပြီဆိုပြီးတန်းပေါင်းများစွာသောအကာအကွယ်မဲ့ဒုက္ခသည်တွေကိုနိုင်ငံရေးနယ်ရုပ်လေးတွေလိုအသုံးချဖို့ကြိုးစားနေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနဒုတိယပြောခွင့်ရပုဂ္ဂိုလ်ကီလ်ဘရောင်းကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။အာဆက်အစိုးရကသူ့ရဲ့နိုင်ငံသား၅သန်းကျော်တိတ်ဆုံးမှုမှာတာဝန်ရှိသလိုစစ်ရုံတွေကိုဘုံကျဲတာတန်းချီတဲ့ဆီးရီးယားနိုင်ငံသားတွေကိုလူသားချင်းစာနာမှုအထောက်အပံ့ပေးဖို့ညှဉ်းဆန်ရမှာတာဝန်ရှိပါတယ်။အာဆက်အစိုးရကဒုက္ခသည်တွေဘေးကင်းလုံခြုံစွာနဲ့အိမ်ပြန်နိုင်တဲ့အချိန်ကိုအဆုံးအဖြတ်ပေးဖို့ယုံကြည်ရတဲ့အစိုးရမဟုတ်ပါဘူး။အာဆက်မှာတိုင်းပြည်ထူထောင်ရေးနိုင်ငံတကာရန်ပုံငွေကိုသုံးစွဲဖို့ညွှန်ကြားနိုင်တဲ့အာဏာလည်းမရှိသင့်ပါဘူးလို့နိုင်ငံသားရေးဝန်ကြီးဌာနဒုတိယပြောခွင့်ရခေဘရောင်းကပြောပါရယ်ဆီးရီးယားပြည်သူတွေနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်အမှတ်225အပေါ်ထားရှိတဲ့ဂတိကဝတ်တွေကိုအမေရိကန်နိုင်ငံအနေနဲ့ဆက်လက်လိုက်နာဖြည့်ဆည်းသွားမှာဖြစ်ပါတယ်ဆုံးဖြတ်ချက်အမှတ်225ဟာဆီးရီးယားပြည်ပခတ်ကိုနိုင်ငံရေးအရာဖြည့်ရှင်ရေးတစ်ခုတည်းသောနည်းလမ်းဖြစ်ကြောင်းလည်းခေဘရောင်းကပြောပါရယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြီးပါပြီရှင်အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးမှာပါ။ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ဟာကိုရိုနာဗိုင်းရပ်စ်အကူးစက်ခံရတယ်လို့ပြင်သစ်အစိုးရကကြေညာချက်နေမှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။သမ္မတမှာကိုဗစ် -19 ရောဂါလက္ခဏာတွေစတွေ့ခဲ့ရတဲ့နောက်ဆန်းသက်ဆစ်ဆီးခဲ့တာဖြစ်ကြောင်းဖော်ပြထားပါတယ်။သမ္မတမက်ခရွန်ဟာပြင်သစ်နိုင်ငံမှာပြတ်ထန်းထားတဲ့ဥပဒေအတိုင်း9ရက်ကြာတည်ကြားခွဲနေထိုင်မှာဖြစ်ပြီးသူတာဝန်ဝတ္တရားတွေကိုအဝေးကပဲဆောင်ရွက်မှာဖြစ်ကြောင်းပြောပါတယ်။ EU ဥရောပသမဂ္ဂခေါင်းဆောင်တွေဟာအခုအခါမှာသူတို့မှာဒီရောဂါကူးစက်မှုရှိမရှိကိုစစ်ဆေးနေကြပါပြီ။တစ်ချိန်တည်းမှာပဲကိုရိုနာဗိုင်းရပ်စ်ကရောဂါစတင်ခဲ့တဲ့မူလအရင်းမြစ်ကိုစုံစမ်းဖို့အတွက် January ပထမပတ်ထဲမှာတရုတ်နိုင်ငံတဲကိုအဖွဲ့ဝင်10ဦးပါသုတေသနအဖွဲ့တစ်ဖွဲ့ကိုဆစ်လွတ်မယ်လို့ဗိုလ်တော်ဖူးနေမှာပဲ WHO ကကြေညာခဲ့ပါတယ်။အခုအခါကမ္ဘာတစ်လုံးကိုရိုနာဗိုင်းရပ်စ်အကူးစက်ခံရသူက84သန်းကျော်နဲ့တေဆွမ်းအတူက 1.6 သန်းကျော်ရှိနေပါပြီ။ John Hopkins တက္ကသိုလ်စစ်တမ်းအရ American နိုင်ငံမှာဒီရောဂါကြောင့်တေဆွမ်းအတူ3သိန်းကျော်ရှိလာချိန်မှာဒုတိယမြောက် COVID-19 ကာကွယ်ဆေးဖြစ်တဲ့ American က Moderna ကုမ္ပဏီထုတ်ဆေးကိုအရေးပေါ်အသုံးပြုဖို့ FDA အစအစနဲ့ဆေးဝါးဆိုင်ရာဌာနကခြေစပရင်းနေမှာအတည်ပြုပေးနိုင်ပွဲရှိပါတယ်။မြန်မာနိုင်ငံရဲ့ COVID-19 ကာရောဂါတုံ့ပြန်တက်ဖြည့်လုပ်ငန်းတွေမှာအသုံးပြုနိုင်မှုအတွက်ကုလသမဂ္ဂ UNHCR ကCOVID-19 ဆန်သက်ကြိယာ PCR 5000ကိုကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကိုလှူဒန်းလိုက်ပါတယ်။အခုချိန်ထိမြန်မာနိုင်ငံမှာဒီရောဂါနဲ့သေဆုံးရသူ2389ဦးရှိပြီးအကူးဆက်ခံရသူပေါင်းက1000ကျော်ရှိပါတယ်။ Vietnam ဆေးဝါးထုတ်လုပ်ရေးကုမ္ပဏီ NanoGen ကလူတွေနဲ့ပြုလုပ်တဲ့ Corona Virus ကာကွယ်ဆေးဆန်သက်မှုကိုကျေသပရီးနေမှာစတင်လိုက်ပါပြီ။အခုပထမအဆင့်ဆန်သက်မှုမှာတော့လူပေါင်း60ပါဝင်မှာဖြစ်ပါတယ်။တောက်ကြနေမနေ့ကသတင်းတွေကတော့ဒီလောက်ပါပဲရှင်ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါတောတာရှန်ပေါင်းစစ်ချမ်းသာကိုချမ်းမှာကြပါစီ
ဗီအိုကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်မခင်ရသက်ပါ
This program has come to you from the Voice of America, Washington.